Welcome to the Voice of America in Burmese.
မြန်မာပြည်သတ်တပ်ရှင်များဘေးကင်းလုံခြုံနဲ့မနေ့ခင်ဖြစ်ပါသည်များ VOA American တိုင်းရဲ့2024ခုနှစ်စက်တင်ဘာ9ရက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းထုတ်လွှင့်နေတာပါမနေ့6ရက်နေ့ခုနှစ်ထိတက်ဆက်မဲ့အခု VOA မနေ့ခင်အစီအစဉ်ကိုတော့ကျွန်တော်ညဉ့်ညကြီးကတောင်းရင်တက်ဆက်တော့မှာပါဗျာ
ရုရှားတရုတ်နဲ့အီရန်တို့ကလမ်းမဲ့ American သမ္မတရွေးကောက်ပွဲရန်လတ်ပေါ်မှာဩစာသက်ရောက်နိုင်ဖို့လုပ်နေတယ်လို့ထောက်လန်းရေးကသတိပေးပါတယ်။ယူကရိန်းအနေနဲ့တာဝန်ပြည်လက်နက်တွေရုရှားအတွင်းပိုင်းအထိပစ်ခတ်နိုင်စွမ်းရှိဖို့လိုနေတယ်လို့ယူကရိန်းသမ္မတကပြောပါတယ်။ဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာအစ္စရေးရဲ့ပစ်ခတ်မှုကြောင့်ပါလက်စတိုင်းဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အမေရိကန်နိုင်ငံသူတဦးသေဆုံးသွားပါတယ
်။အဲ့လိုနောက်ဆုံးရသတင်းတွေအပြီးမှာတော့မြန်မာသတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းဆောင်မတွေအပြင်ကမ္ဘာသတင်းမီဒီယာတွေကမြန်မာနောက်ပတ်စဉ်ကဏ္ဍအဖြစ်မြို့သမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်သိပ်ပံတဲ့ဤပညာကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါရဗျ။အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲအောင်သတင်းတွေကိုကိုစော်မိုးကျော်ကကြီးညာပေးပါအောင်ခ냐
။ရုရှားတရုတ်နဲ့အီရန်နိုင်ငံတွေကလာမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာမဲအနိုင်ရရှိမှုနဲ့ရွေးကောက်ပွဲရလဒ်တွေအပေါ်ဩဇာတရားမှုရှိနိုင်ဖို့အမေရိကန်မဲဆန္ဒရှင်တွေကိုပြစ်မှတ်ထားပြီးခေတ်မီဤပညာတွေနဲ့တိုးချဲ့လှုပ်ဆောင်နေတယ်လို့အမေရိကန်ထောက်လှမ်းရေးဌာနကတောက်ကြနေမှာပြောဆိုပါတယ်။အထူးသဖြင့်တော့ရုရှားဖြစ်ပြီး Republican သမ္မတလောင်း Donald Trump အနိုင်ရရေးအတွက်အထောက်အပံ့ဖြစ်စေမဲ့လှုံ့ဆော်မှုတွေလုပ်နိုင်တဲ့အန္တရာယ်ရှိတယ်လို့ထောက်လှမ်းရေးဌာနကပြောပါတယ်။ရုရှားအစိုးရကျောင်းနောက်ခံပေးထားတဲ့ RT သတင်းဌာနဟာသမ္မတဟောင်းဒေါ်နယ်ထရန့်ကိုပေါ်လွင်စေပြီးဒုတိယသမ္မတကာမလာဟဲရစ်ကိုမေးမြန်းအောင်လိုတဲ့ရုရှားအစိုးရသဘောထားကိုဖော်ဆောင်ပေးနေတယ်လို့ဆိုပါတယ် RT သတင်းဌာနကအမေရိကန်နဲ့အနောက်တိုင်းလူပုဂ္ဂိုလ်တွေတံတန်းဖန်တီးထားတဲ့သတင်းကွန်ရက်တွေကိုတိစောက်ပြီးရုရှားကိုလိုလားတဲ့ပြောဆိုဝါဒဖြန့်နာတွေကိုလည်းလုပ်နေတယ်လို့ပြောပါတယ်တရုတ်အနေနဲ့ကတော့သမ္မတလောင်းထရန့်ရဲ့ထရန့်နဲ့ဟဲရစ်တို့အကြတိတ်မကွာလှဘူးလို့အမြင်ရှိပေမဲ့အခြားနိုင်ငံရေးနယ်ပယ်တွေမှာဩဇာတရားမှုရှိအောင်လုပ်နေတာတွေရှိတယ်လို့ထောက်လိုင်းရေးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံရေးမှာကွဲပြားစေတဲ့အကြောင်းအရာတွေကိုလှုံ့ဆော်တာတွေနဲ့နိုင်ငံရေးပါတီတွေကိုအကောင်းမမြင်အောင်လုပ်တာတွေရှိတယ်လို့ဆိုပါတယ်။ယူကရိန်းအနေနဲ့တာဝေးပစ်ဒုံးလက်နက်တွေကိုရုရှားအတွင်းပိုင်းအထိပစ်ခတ်နိုင်စွမ်းရှိဖို့လိုအပ်တယ်လို့တောက်ကြနေကဂျာမနီနိုင်ငံမှာပြုလုပ်တဲ့ယူကရိန်းကာကွယ်ရေးမဟာမိတ်နိုင်ငံများအစည်းအဝေးမှာယူကရိန်းသမ္မတဗလာဒီမာဇာလင်စကီကပြောဆိုလိုက်ပါတယ်။အဲ့ဒီလိုအတွင်းပိုင်းအထိပြစ်နိုင်မှရုရှားအနေနဲ့ငြိမ်းချမ်းရေးကိုစဉ်းစားလာမယ်လို့လည်းသူကပြောပါတယ်
။ We need to force Russia to seek peace and even Russian soldiers think about what they need. Peace or Putin.
ရုရှားအနေနဲ့ငြိမ်းချမ်းရေးလှုပ်လောက်အောင်ကျွန်တော်တို့ကဖိအားပေးရပါမယ်ရုရှားမျိုးတွေစစ်သားတွေအနေနဲ့ငြိမ်းချမ်းရေးကိုယူမလားပူတင်ကိုယူမလားဆိုတာစဉ်းစားလာအောင်ကျွန်တော်တို့လုပ်ရပါမယ်လို့သမ္မတဇာလင်စကီကပြောဆိုသွားခဲ့ပါတယ်အမေရိကန်ဦးဆောင်တဲ့နိုင်ငံ50ကျော်ပါဝင်တဲ့ယူကရိန်းကာကွယ်ရေးမဟာမိတ်ခေါင်းဆောင်တွေဟာဂျာမနီနိုင်ငံရမ်စတိုင်လေတာစခန်းမှာပြုလုပ်တဲ့အစည်းအဝေးကိုသမ္မတဇာလင်စကီကိုယ်တိုင်တက်ရောက်ပါတယ်ယူကရိန်းကိုထောက်ပံ့ပေးနေတဲ့အမေရိကန်စစ်လက်နက်ပစ္စည်းတွေအနေနဲ့ရုရှားအတွင်ပိုင်းအထိပစ်ခတ်တာမျိုးကိုတော့အမေရိကန်ပြည်ထောင်စုကခွင့်ပြုမထားပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့ရုရှားနဲ့တိုက်ရိုက်ပဋိပက္ခမှာကိုစိုးရိမ်ပြပန်ကြောင်းကိုလည်းအမေရိကန်သမ္မတအိမ်ဘီရိုကထုတ်ပြန်ထားပြီးဖြစ်ပါတယ်။ဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာဘိုက်တာမြို့မှာအစ္စရေးတွေဝင်ရောက်အခြေချနေထိုင်တာကိုကန့်ကွက်တဲ့ပါလက်စတိုင်းဆန္ဒပြပွဲနဲ့ဝတ်ပြုပွဲမှာပါဝင်ခဲ့တဲ့တူရကီနယ်ပယ်အမေရိကန်နိုင်ငံသူတူဦးကအစ္စရေးတပ်ဖွဲ့တွေပစ်ခတ်မှုကြောင့်တေဆုံသွားခဲ့ပါတယ်။တေဆုံသူဟာအသက်26နှစ်အရွယ်အိုက်ရှ်နူအီရေအီရေဖြစ်တယ်လို့နူဘလစ်မြို့ဆေးရုံကပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်။တောက်ကြနေဝတ်ပြုနေစဉ်အစ္စရေးစစ်တပ်ကဝင်ရောက်လာပြီးပစ်ခတ်ခဲ့တာလို့ဝိပုဝဲမှာပါဝင်ခဲ့သူတူကပြောဆိုပါတယ်တည်ဆုံးခဲ့သူအမေရိကန်နိုင်ငံသူအစ္စရေးဟာဥကောင်းကိုထိမှန်ခဲ့ပြီးတည်ဆုံးသွားခဲ့တယ်လို့ဆိုပါတယ်ဒီတည်ဆုံးမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့အလွန်ဝမ်းနည်းစရာကောင်းတဲ့ဆုံးရှုံးမှုပါလို့ပြောဆိုခဲ့ပြီးတည်ဆုံးသူအစ္စရေးရဲ့မိသားစုတွေကိုလည်းအမေရိကန်အစိုးရကိုစားဝမ်းနည်းကြောင်းပြောဆိုခဲ့ပါတယ်ဒါအပြင်ဒီတည်ဆုံးမှုနဲ့ပတ်သက်ပြီးအချက်အလက်တွေစုဆောင်းနေတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်အစ္စရေးဘက်ကတော့ဘီတာဒေတာမှာလုံခြုံရေးတပ်ဖွဲ့တွေကိုဂဲရီနဲ့ပစ်ပေါက်ခဲ့တဲ့အတွက်အကြမ်းဖက်ဆန္ဒပြသူတွေကိုပစ်ခတ်ခဲ့ကြောင်းနဲ့နိုင်ငံသားတအုပ်တည်ဆုံးနေဆိုတဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးစုံစမ်းနေတဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်
မနေ့ ခင်စီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6 ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် Video မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်
စနေနေ့မနက်ဖြန် VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။တန်တွဲမျိုးနယ်ကစစ်ကောင်စီရဲ့တခုတည်းသောလက်ကျန်စခန်းဖြစ်တဲ့ရေတပ်ပင်မရင်ကုန်းနဲ့ဆယ်ရွေးတပ်စခန်း CNDSD ကိုအရခတပ်တော် A ကစက်တင်ဘာလ9ရက်နေ့မှာအပြီးသတ်သိမ်းပိုက်နိုင်ခဲ့တယ်လို့စက်တင်ဘာလ6ရက်နေ့တောက်ကြနေ့မှာ AA ကသတင်းထုတ်ပြန်ပါတယ်။ရေတပ်စခန်းကို AA ကပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကတည်းကထိုးစစ်ဆင်တိုက်ခိုက်နေခဲ့တာပါ။စစ်ကောင်စီရဲ့အင်အား1200ကျော်ရှိပြီးရေချောင်းပစ်ကူ၄ချောင်းပစ်ကူတွေနဲ့အပြင်းအထန်ခုခံနေတဲ့ဂျာကစခန်းကိုသိမ်းပိုက်နိုင်ခဲ့တဲ့အကြောင်းထုတ်ပြန်ကြမှာပေါ်ပြထားပါတယ်။ဒါအပြင်စစ်ကောင်စီတပ်ဖွဲ့ဝင်400လောက်ကိုလည်းရှင်းလင်းနိုင်ခဲ့ကြောင်းနဲ့ဒီရေတပ်စခန်းမှာအုံပြုတဲ့စစ်အုံဆောင်ပစ္စည်းတွေလက်နက်ခဲယံအမြောက်အများကိုလည်းသိမ်းဆည်းရမိကြောင်းပြောပါတယ်။ဒါအပြင်စစ်ကောင်စီကဒဏ်ရာရစစ်သည်တွေနဲ့ကြာဆုံးသူတွေကိုသင်းမောတွေနဲ့တင်ဆောင်ပြီးစစ်တွေနဲ့ ARR မျိုးအကျုံးမော်ဒေတာတွေကိုအချိန်ချင်းရွှေပြောင်းသိမ်းယူခဲ့တယ်လို့လည်း AA ထုတ်ပြန်ချက်မှာပေါ်ပြထားပါတယ်။ဂွာမျိုးနယ်မှာတော့နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီလေကြောင်းကနေအပြင်းထန်ဘုံကျဲတိုက်ခိုက်နေတယ်လို့ဒေတာကန်တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့တန်တွဲရေကဒေတာစခန်းနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။တရုတ်အာဖရိကပူပေါင်းဆောင်ရွက်ရေးညီလာခံ FOCAC 2024ထိပ်သီးအစည်းအဝေးကိုတရုတ်ပြည်ပခင်မှာဗုဒ္ဓဟူးနေ့တောက်ကြနေ့ကနေပြီးတော့3ရက်ကြာဗုဒ္ဓဟူးနေ့ကနေပြီးတောက်ကြနေ့အထိ3ရက်ကြာကျင်းပခဲ့ပြီးအာဖရိကအတွက်နှစ်အတွင်းငွေကြေးအကူအညီဒေါ်လာ57ဘီလီယံထောက်ပံ့ဖို့တရုတ်ကကတိပြုခဲ့ပါတယ်။ဒီပူပေါင်းဆောင်ရွက်ရေးညီလာခံကို3နှစ်တချိန်ပြုလုပ်တာဖြစ်ပြီးကိုဗစ်ကပ်ဘေးအပြီးနောက်ပထမဆုံးအချိန်ပြန်လည်ကျင်းပတာလည်းဖြစ်ပါတယ်။အာဖရိကတိုက်နိုင်ငံတွေကခေါင်းဆောင်50လောက်တက်ရောက်ခဲ့ပါတယ်ဒီထိပ်သီးအစည်းအဝေးမှာအဓိကအချက်နှစ်ချက်ကိုသဘောတူခဲ့ကြပါတယ်ခေတ်သစ်တစ်ခုကိုဖော်ဆောင်နိုင်မဲ့တရုတ်အာဖရိကအတန်းအဝိုင်းတစ်ခုထူထောင်သွားဖို့နဲ့လာမယ့်3နှစ်အတွင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအကောင်အထည်ဖော်သွားဖို့ဖြစ်ပါတယ်တရုတ်နဲ့အာဖရိကနိုင်ငံတွေအကြားတန်တမာဆက်ဆံရေးကိုလည်းမဟာဗျူဟာမြောက်အစဉ်အတန်းဖြင့်မြှင့်တင်ဖို့သမရရှိကျင်းပင်ကကမ်းလှမ်းခဲ့ပါတယ်ဒါအပြင်အာဖရိကမှာခင်မီအစင်မြင်ရေးလုပ်ငန်းတွေအကောင်အထည်ဖော်နိုင်ဖို့လာမယ့်သုံးနှစ်အတွင်းပူးပေါင်းဆောင်ရွက်ရေးစီမံကိန်း10ခုကိုလည်းသမရရှိချင်းပင်ကတင်ပြခဲ့ပါတယ်။တရုတ်သမရရှိချင်းပင်နဲ့အာဖရိကခေါင်းဆောင်တွေနှစ်နိုင်ငံချင်းတီးခြားတွေ့ဆုံမှုတွေလည်းပြုလုပ်ခဲ့ပါတယ်။တရုတ်ဟာအာဖရိကမှာဩဇာလွှမ်းမိုးနိုင်ရေးကြိုးပမ်းနေသလိုအမေရိကန်ပါဝင်အနောက်တိုင်းနိုင်ငံတွေနဲ့လည်းပြိုင်ဆိုင်မှုတွေရှိနေပါတယ်။အင်အားပြင်းတဲ့ရာဂိမုန်တိုင်းဟာတောက်ကြနေကဟောင်ကောင်ကျွန်းတောင်ပိုင်းကိုဖြတ်ပြီးတရုတ်ပြည်ဟိုင်နန်ကျွန်းဘက်ကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တောက်ကြနေမနဲ့၄နာရီကျော်လောက်မှာဝမ်ချန်မြို့ကိုစတင်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။လေတိုင်တုံးဟာအစောပိုင်းကတနာယီ152မိုင်လောက်အထိရောက်ရှိခဲ့ပါတယ်။မုန်တိုင်းကြောင့်ဟိုင်နန်ကျွန်းကဒေသခံ၄သိန်း2000လောက်ကိုနေရာရွှေ့ပြောင်းခဲ့ရသလိုကွမ်တောင်ပြည်နယ်အတွင်းမှာလည်းလူအနည်းဆုံး5သိန်းလောက်ကိုရွှေ့ပြောင်းပေးခဲ့ရကြောင်းတရုတ်အစိုးရသတင်းဌာနကဖော်ပြပါတယ်။မုန်တိုင်းဟာတောက်ကြနေညပိုင်းလောက်မှာရွှေဝမ်ပြည်နယ်နဲ့ကွမ်တောင်ပြည်နယ်တဲ့ဘက်ကိုရွှေလျားတိုက်ခိုက်လိမ့်မယ်လို့တရုတ်မိုးလေဝသဌာနကပြောဆိုထားပါတယ်။မုန်တိုင်းတန်ကြောင့်ဟိုင်နန်ကျွန်းမှာမိုးသည်တန်းစွာရောသွန်းပြီးသစ်ပင်တွေပြိုလိုက်တာရေတွေရှန်တာလျှက်စစ်မီးတွေလည်းပြတ်တောက်နေပါတယ်။မုန်တိုင်းမဝင်မီဗုဒ္ဓဟူးနေ့ကတည်းကရုံးနေကြောင်းနေပိတ်ထားသလိုရင်ရထားတွေကိုလည်းရန်နာထားခဲ့ပါတယ်။ရာဂီမုန်တိုင်းဟာဖိလစ်ပိုင်မြောက်ပိုင်းကိုလည်းဖြတ်သန်းတိုက်ခတ်ခဲ့ပြီးတောင်တရုတ်ပင်လယ်ပြင်အတွင်းကိုဗုဒ္ဓဟူးနေ့မှာဝင်ရောက်ခဲ့တာဖြစ်ပါတယ်။မုန်တိုင်းတိုက်ခတ်ရာလမ်းကြောင်းတစ်လျှောက်ရေကြီးရေရှမ်းမှုမြေပြိုမှုတွေနဲ့လူအနည်းဆုံး16ဦးသေဆုံးပြီး18ဦးပျောက်ဆုံးခဲ့ပါတယ
်။စနေမနေ့ထိပ်တန်းသတင်းတွေကိုကိုစောမှုကျော်ကကြီးညာပေးခဲ့တာပါဗျာ။ခုထုတ်လင်းချက်တွေနဲ့ပတ်သက်လို့မိမိရဲ့သဘောထားအမြင်တွေကိုတော့ VOA Bambi's Facebook နဲ့ YouTube ကထုတ်လင်းမှုတွေမှာမှတ်ချက်ပြုကြဖို့လည်းဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေမတင်ဆက်မီမှာသတင်းပေးပို့ချက်တစ်ပုဒ်နဲ့ဆက်ချင်ပါတယ်။ထိုင်းနိုင်ငံ Surati Thani KI အတွင်းမှာရွှေပြောင်းမြမကလေးငယ်တွေအတွက်ဖွင့်လှစ်ထားတဲ့မြမဘာသာစကားစာသင်ကျောင်းတစ်ခုကိုတာဝန်ရှိသူတွေကစက်တင်ဘာ4ရက်နေ့ကပိတ်သိမ်းလိုက်ပါတယ်။ဒီအကြောင်း VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါရစေ။
ထိုင်းနိုင်ငံစူရတ်ဌာနီခရိုင်တွင်းမှာရှေ့ပြောင်းမြန်မာကလေးငယ်တွေအတွက်ဖွင့်လှစ်ထားတဲ့မြစ်တာရိပ်မြန်မာစာသင်ကျောင်းလို့ခေါ်တဲ့မြန်မာဘာသာစကားသင်ကြားရေးစင်တာမှာကျောင်းသားကျောင်းသူပေါင်း1000ကျော်ရှိပြီးမြန်မာဘာသာနဲ့ထိုင်းဘာသာတွေကိုသင်ကြားပေးနေတာပါဒီကျောင်းကိုပုဂ္ဂလိကကျောင်းများအဲဝရီယာညီစွန်းကျောင်းအကြိမ်ကြိမ်သတိပေးထားပေမဲ့ကျောင်းကိုဆက်လက်ဖွင့်တဲ့အတွက် ပိတ်ပင်လိုက်တာဖြစ်ကြောင်းဆူရက်ဌာနီခရိုင်အာနာပိုင်းတွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးထူးချစ်ကအခုလိုပြောပါတယ
်ဟုတ်အဓိကတော့တို့ရဲ့ဒီအဲ့ဒီထိုင်းကျွန်တော်ပညာရေးဝန်ကြီးဌာနကလည်းကပြောတာတော့တို့အဲ့ဒီရဲ့ကျောင်းအားဒီထိုင်းဆိုရသတ်မှတ်ထားတဲ့ပုဂ္ဂလိကကျောင်းများဒီမှတ်ပုံတင်ရှင်းဥပဒေပေါ့နော်အဲ့ဒီဥပဒေနဲ့ညှိဆွနေပေါ့နော်အဲကြောင့်မလို့သူတို့ပိတ်ပင်နေပေါ့သူတို့ပြောပြောစရာဖြစ်လာတာကဒါကအဖွဲ့စည်းတွေနဲ့လက်အောက်အဖွဲ့စည်းနဲ့ပေါ့ကျွန်တော်တို့အဲ့လိုမျိုး foundation ပြောနေတဲ့ proposal ဆိုင်တာမျိုးမဟုတ်ဘူးသူကကိုယ်ပိုင်ကျောင်းလိုမျိုးလို့ဒီလိုမျိုးဖြစ်တာပေါ့နော်ကျွန်တော်တို့အပြေးရမြင်တာလည်းကိုယ်ပိုင်ကျောင်းလိုမျိုးဖြစ်တယ်ဆိုတော့အဲ့ဒါကြောင့်မလို့နောက်တစ်ခုကလည်းသူတို့တဲ့နေမှာလဲကျွန်တော်တို့ဒီ time rack ကလည်းရေးထားတာရှိတယ်ဥပမာဖြစ်ဒီတတိကိုယ်တိုင်ကလို့ခွင့်ခိုင်းထားတယ်တော့သူတို့တော့ပြောတာလို့မျိုးတော့ခဏတော့ပြောတယ်အကြောင်းပေးဖို့ပြီးတော့သူတို့ဆာဆန်နေ top ဒီပြပြစိုးလာပေးဖို့ဆိုတာပြောတယ်တဲ့အဲ့ဒါဒါပေမဲ့သူတို့ကနားမထောင်ဘူးပေါ့ဒါကြောင့်မလို့ကျွန်တော်ဒီဘန်ကောက်ပြည်သားရေးဝန်ကြီးဌာနကဒီလိုအဲ့ဒါတော့ဆက်ခိုင်းတာအဲ့ဒါတော့ဆောပြောတယ်ကျွန်တော်တို့ဒီနိုင်ငံတော်ပြည်ရှင်ပေါ့မြန်မာနိုင်ငံတော်ပြည်ရှင်ဆိုတာကြီးလဲတော့ပါတယ်ပေါ့နော်ဒါအဲ့ဒါတော့
เจ้าတွေကိုအခုလိုမျိုးပိတ်ပင်တာတွေမဖြစ်စေဖို့အတွက်ထိုင်းလူ့ခွင့်ရေးကော်မရှင်ကတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေလည်းလုပ်ထားကြောင်းအခုလိုမျိုးပိတ်လိုက်တဲ့အတွက်ကလေးတထောင်ကျော်အတွက်နစ်နာမှုတွေရှိသလိုစာမတင်ရတဲ့ကလေးတွေများလာမယ်ဆိုရင်ထိုင်းလူ့အဖွဲ့အစည်းမှလည်းရာသွေးမှုတွေနဲ့ဝိရစေဝါစတဲ့ပြဿနာတွေကိုကြုံတွေ့ရနိုင်တယ်လို့လည်းပြောပါတယ်
အဓိကတော့ကျွန်တော်တို့ဒီရှစ်ကြောင်းကြောင်းနေဆိုတာကဒါကလေးတွေကိုကျွန်တော်တို့ဒါကလေးတွေကိုမိဘတွေအလုပ်ကဲသွားတဲ့ချိန်မှာဒါဟိုသူတို့အေးချမ်းနဲ့အလုပ်လုပ်နေအောင်ကျွန်တော်ကလေးထိန်းထားပေးတဲ့ဟာမျိုးတွေတဘောမျိုးတွေလည်းပါတယ်။နောက်တစ်ခုကတချို့ကလည်းကလေးကြီးဖြစ်တယ်ဒါတကယ်ကိုကုလုကလန်အရွယ်တွေအလုပ်လည်းဝင်လုပ်လို့မရအောင်ပညာသင်တဲ့အရွယ်အလုပ်လုပ်မယ်ဆိုလို့ရှိရင်လည်းထိုင်းကလက်ရှိတက်ဟန်ထားတဲ့ဥပဒေက session နဲ့မကျော်ဘဲနဲ့တော့မရဘူး။ဒါကလေးအလုပ်သမားတွေကဖြစ်အောင်ပဲ။ပြီးတော့ကျွန်တော်တို့တချို့နေရာတွေမှာဆိုကလေးတွေကဟိုမိုးရစေးတွေတုံးဆွဲပြီးတော့ဟိုအချို့ကျွန်တော်တို့ဒီလက်ဆော့ချီစော့တွေဖြစ်လို့ထိုင်းကျွန်တော်လူဖွဲ့စည်းတွေနဲ့ဒါပြဿနာတွေကျွန်တော်တွေ့ခဲ့ရမျိုးတွေတွေ့တယ်ဒါကြောင့်မလို့ဒီကျွန်တော်တို့ចောင်းပိတ်တာပေါ့ဘယ်မှာပဲဖြစ်ဖြစ်ဘယ်လူအချီနီမို့ဖြစ်ဖြစ်ဒါចောင်းနေပိတ်တယ်ဆိုတော့ဒါကျွန်တော်တို့လူဖွဲ့စည်းတွေကဟိုအများကြီးထိခိုက်ချင်တယ်နောက်တစ်ခုကဒီကျွန်တော်တို့လာပီကူနေရတဲ့ထိုင်းလူဖွဲ့စည်းတွေတစုံတရာတိုက်ရိုက်တော်တော့တွေ့ဝဲတော်တော့ဆူကျိုးတွေတွေ့တယ်
စတေမာလာ9ရက်နေ့မှာတော့ထိုင်းလူ့သမားကာကွယ်ရေးနဲ့လူမှုဖူလုံရေးယုံဗဟုအစည်းအဝေးခန့်မှမှာဆူရက်ဌာနီခရိုင်ဒုတိယခရိုင်ဝင်ခရိုင်ပညာရေးမှူးဆူရက်ဌာနီမြို့မရဲစခန်းကဒုစခန်းမှူးရဲမှူးကြီးဆူရက်ဌာနီခရိုင်လွေမှုကြီးကြပ်ရေးတပ်ဖွဲ့ဝင်တွေအမျိုးသားလုံခြုံရေးကာကွယ်စောင့်ရှောက်ရေးတပ်ဖွဲ့ဝင်တွေပါတဲ့အဖွဲ့ဟာပူးပေါင်းသတင်းစာရှင်းလင်းပွဲလုပ်ပြီးဘာကြောင့်ပိတ်ပင်လိုက်ရလဲဆိုတာကိုရှင်းလင်းခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲမှာတော့ထိုင်းအနာပိုင်းနေအနေနဲ့ကျောင်းနဲ့မြေပိုင်ရှင်ထိုင်းလူမျိုးပါဝင်မြန်မာဆရာဆရာမ24ဦးထိုင်းဆရာဆရာမ6ဦးတို့ကိုစစ်ဆေးအရေးယူမှုတွေလှုပ်ဆောင်သွားမယ်ဆိုပြီးပြောသွားခဲ့ပါတယ်။အလားတူကျောင်းပိတ်တာမျိုးတွေလည်းထိုင်းနိုင်ငံထဲမှာဖြစ်ခဲ့ဘူးသလိုထိုင်းပညာရေးဝန်ကြီးဌာနကလည်းရွှေပြောင်းစာသင်ကြားရေးစင်တာတွေကိုကလေးတွေပညာရေးရဖွင့်လှစ်ပေးခဲ့တာတွေလည်းရှိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲမှာတော့ရှေ့ပြောင်းပညာသင်ကြားရေးစင်တာပေါင်း63ခုရှိပြီးကလေးပေါင်း 18,000 ကျော်စာသင်ကြားနေကြပါတယ်ရှင
်။မအေးမှသတင်းဖိပို့ခဲ့တာပါဗျ။အခုတော့နိုင်ငံတကာသတင်းဆောင်းပါးတစ်ခုနဲ့ဆက်ပါမယ်။ဂါဇာစစ်ပွဲစတင်စေခဲ့တဲ့အောက်တိုဘာ9ရက်ဟားမတ်စ်ကအစ္စရေးကိုဝင်းတိုက်ခဲ့တဲ့အဖြစ်အပျက်ဟာနှစ်ပတ်လည်အချိန်ကြာဖို့နီးကပ်လာပြီဖြစ်ပါတယ်။တိုက်ခိုက်ခံခဲ့ရတဲ့အထက်ကနိုဗာတီဂီတာဖြုတ်ပြီးလှုပ်တဲ့နေရာဟာလည်းရန်ဆော့အောင်မွေပွဲနေရာတစ်ခုဖြစ်လာပါတယ်။အဲ့ဒီဂီတာပွဲတရမှာဟာမတ်စ်တိုက်ခိုက်ခဲ့လို့လူငယ်364ဦးသေဆုံးခဲ့ပြီး44ဦးကိုတစားကန်ဖြစ်ဖမ်းဆီးခေါ်ဆောင်သွားခံခဲ့ရပါတယ်။ဒီနေရာကိုခီးသွားတွေနဲ့မိသားစုဝင်တွေလာရောက်နေကြတဲ့အကြောင်းလင်ဒါဂရက်စတိန်းနဲ့ရစ်ကီရိုဆန်တို့ပြပထားတဲ့သတင်းကိုကိုစောမိုးကျော်ကပြောပြပေးပါမယ်ညာ
။အော်တိုဘာလ9ရက်နေ့ကနိုဗာဂီတာဖျော်ဖြေပွဲမှာဟာမတ်စ်တနတ်သမားတွေရဲ့လက်ချက်နဲ့အသက်ဆုံးရှုံးခဲ့ရတဲ့လီယန်ရဲ့ဖခင်ကိုပီအစ်ထချ်တယောက်လဲဒီနေရာကိုလာပါတယ်သူနဲ့သူ့မိသားစုဟာလီယဲအတွက်အမှတ်တရအထိတ်အမှတ်လေးတစ်ခုဆောက်လုပ်ပါတယ်အနီးအနားကဂါဇာဒေသမှာတော့လက်နက်ကြီးပောက်ကွဲသံတွေထွက်ပေါ်နေပါတယ်အစ်ထချ်ဟာဒီနေရာကိုလာရောက်ကြည့်ရှုတဲ့အစ္စရေးစစ်သားတပ်ိုက်ကိုသူ့ရဲ့သားအပါအဝင်လူငယ်360ဟာမတ်စ်တရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့အကြောင်းပြောပြပါတယ်
အနာခမဂေရှိမ်ရှာဒမမဒဘရက် ကျွန်တော်တို့အနေနဲ့ကတော့ဒီမြေနေရာဟာအကြောင်းအရာတွေပြောပြတတ်တယ်လို့ခံစားရပါတယ်။ Israel တွေဘယ်လိုဖြစ်ခဲ့တယ်ဒီကလေးတွေဘယ်လိုအဖြစ်တွေနဲ့ကြုံခဲ့ရတယ်ဆိုတာကိုသိနိုင်ဖို့ဒီနေရာကိုတကဘာလုံးကဂျူးတွေဂျူးမဟုတ်သူတွေလာရောက်ကြည့်ရှုသင့်ပါတယ်။ဒီလူငယ်လေးတွေဟာဒီနေရာမှာကာခုံပျော်ရွှင်ဖို့လာခဲ့ကြတာပါ။ဒါပေမဲ့သူတို့အသက်ခံခဲ့ရပါတယ်။ဒီနေရာဟာအလုံးအတွက်အမှတ်တရဗိမာန်တစ်ခုဖြစ်သင့်ပါတယ
်။ Thomas Safety ကဒီနေရာကိုပြင်သစ်ခီးသွားတစုနဲ့အတူလာရောက်ပါတယ
် Well I wanted to see things with my own eyes so back home I would be able really to better talk about it
ဖြစ်ခဲ့တဲ့ဆိုတာကိုကျွန်တော်မျက်စိနဲ့သေချာတွေ့မြင်ကြပါတယ်ဒါမှကျွန်တော်ပြင်သစ်ကိုပြန်ရောက်တဲ့အခါသေချာပြန်ပြောပြနိုင်မှာပါအမေရိကမှာလို့ပါပဲပြင်သစ်မှာလည်းဒီနေရာမှာဘယ်လောက်ထိဆူဆူဝါးဖြစ်ခဲ့တယ်ဆိုတာကိုသေချာမသိသူတွေရှိပါတယ
် Israel တော်ဒုတိယဥက္ကဋ္ဌပြည်သူ Nissan Verury နဲ့အတူလက်ရှိအာနာယ Likud Party ကအဖွဲ့တစ်ဖွဲ့လည်းဒီနေရာကိုလာရောက်ပါတယ
် We come to look at these faces and to support the shout of Israel
ကျွန်တော်တို့ဒီနေရာကိုလာတာကတော့တေဆုံးသူလူငယ်တွေရဲ့မျက်နှာတွေကိုမြင်တွေ့ခြင်းလို့ပါ Israel တောင်ပိုင်းကိုထောက်ခံကူညီဖို့ပါဒါတွေကိုကျွန်တော်တို့တွေ့မြင်နေရပါတယ်ဒါတွေကြောင့်ကျွန်တော်တို့ဂါဇာမှာတိုက်ခိုက်နေရတာပ
ါ Michael Sabak ကတော့ဒီ Nova Gita ပွဲတော်မှာအသက်ဆုံးရှုံးသွားခဲ့တဲ့ Israel စစ်သားတွေအတွက်အမှတ်တရအဖြစ်ဓမ္မဟောင်းကျမ်းစာတွေကိုလက်ရင်းနဲ့ရေးပါတယ်။ကျမ်းစာရေးသားခြင်းကိုအားပေးခြင်းအပြင်ကောင်းကြီးတော်ကိုခံယူပါလို့သူကဂျူးတွေဂျူးမဟုတ်သူတွေကိုလည်းဖိတ်ခေါ်ပါတယ
်။ Mashamadim za shamagim yudim tsarfat mi britan
ပြင်သစ်ကဂျူးတွေအမေရိကကဂျူးတွေဗြိတိန်ကဂျူးတွေစသဖြင့်တကမ္ဘာလုံးကဂျူးတွေလာကြပါတယ်။သူတို့ဟာသူတို့နဲ့မတည့်တဲ့သူတွေအတွက်ငိုကြွေးကြပါတယ်။ဒါဟာအလွန်အံ့အားသင့်စရာကောင်းပါတယ်။လူတဦးကတခြားလူတဦးအတွက်ဝါနဲ့ဆိုတာဟာဂျူးဘာသာဝင်တွေရဲ့အလွန်ကောင်းမွန်တဲ့အချက်ပ
ါဇီဗိုရာဝါတနော့ဖ်ကလွန်ခဲ့တဲ့10နှစ်လောက်ကအမေရိကန်ပြည်ထောင်စုချီကာဂိုကနေအစ္စရေးကိုပြောင်းရွှေ့နေထိုင်သူဖြစ်ပါတယ်သူဟာ3နှစ်လောက်ကာမောင်ပြီးနိုဗာကိုလာရောက်ကြည့်ရှုပါတယ
် Turn your mourning into dancing I will remove your sackcloth
ကျန်းစာပိုက်ခွဲ30ရဲ့ဒုတိယနောက်ဆုံးစာကြောင်းမှာဖော်ပြထားတာကငါဟာသင်ရဲ့ဝမ်းနည်းပူဆွေးမှုတွေကိုကခုံချင်းတွေဖြစ်နေပြောင်းလဲဖြစ်မှာပါတင့်ရဲ့ဝမ်းနဲ့ပူဆွေးတဲ့အဝိဇ္ဇာတွေကိုဖယ်ရှားပြီးပျော်ရွှင်မှုတွေကိုဝတ်ဆင်စေမှာပါအ
ောက်တိုဘာ9ရက်တိုက်ခိုက်မှုဟာတနည်းနည်းပါရှိလာပြီဖြစ်ပေမဲ့အစ္စရေးအများစုအတွက်တော့ပျော်ရွှင်မှုထက်ဝမ်းနဲ့ပူဆွေးမှုတွေကိုဆက်လက်ခံစားနေကြရတုံးဖြစ်ပါတယ
်ကုဇော်မှုကြော်ဖျက်ပြခဲ့တာပါဗျာအခုတော့ American New York မြို့ကစိတ်ဝင်စားဖွယ်သတင်းဆောင်မတစ်ပုဒ်ပဲလှည့်ပေးကြပါတယ်ရွှေပြောင်းအခြေချနေထိုင်သူတွေနဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုတွေကြောင့်နယူးယောက်မြို့ကအများပြားဟာစိတ်မသက်မသာဖြစ်နေကြပြီးတချို့ကတော့ဒါဟာလွန်ခဲ့တဲ့နှစ်နှစ်ကျော်ကစပြီးတရမဝင်လာရောက်သူတွေလှိမ့်ဝင်လာတာကြောင့်လို့အပြစ်တင်ကြပါတယ်။ဒါဟာလူဝင်မှုကြီးကြပ်ရေးဥပဒေရှိနေတဲ့ကြားကနေတရမဝင်လာရောက်သူတွေကိုနေရက်ပြန်ပို့တာတရားစွဲဆိုတာကနေအကာအဝယ်ပေးထားတဲ့ခိုးလျော်မြို့အဖြစ်သတ်မှတ်ထားတဲ့နယူးယောက်မြို့ရဲ့အနေအထားပြောင်းလဲသွားနိုင်ပါသလား။ VOA သတင်းတောက်Aaron Runner နဲ့ Igor Tikhanov တို့ကနယူးယောက်ရဲအရာရှိတွေနိုင်ငံရေးသမားတွေတက်ကြလှုပ်ရှားသူတွေနဲ့ရွှေပြောင်းလာသူတွေကိုမေးမြန်းထားပါတယ်။ဒေါခင်မြို့သက်ကဆက်ပြောပြပါမယ
်။ရွှေပြောင်းအခြေချအုပ်စုတစုကနယူးယောက်ရဲနှုတ်ကိုမြို့လယ်ကောင် Times Square မှာတိုက်ခိုက်မှုကနေအစင်လာကြီးတဲ့နယူးယောက်မှာကျုံးနေရတဲ့ပြဿနာဟာအထွတ်ထိပ်ကိုရောက်လာခဲ့တာပါ။နယူးယောက်ကိုခိုးလုံရနေရ Sanctuary ဖြစ်နေအရင်လိုပဲဆက်ပြီးတတ်မှတ်တယ်မတန်ကမေကွန်းထုတ်စရာဖြစ်လာပါပြီလက်ရှိမှာတော့နယူးယောက်ရဲတွေကိုဗဟုအစုအလူရဲမှုကြီးကြပ်ရေးအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ခွင့်ကန့်သက်ထားပါတယ်ရွှေပြောင်းလာသူတွေရာဇဝတ်မှုကျူးလွန်ပြီးပြန်လွတ်လာတာမျိုးကိုလူရဲမှုကြီးကြပ်ရေးဌာနကိုအကြောင်းကြားလို့မရှိပါဘူးနေရင်ပြန်ပို့ရမှာတားဆီးတာတွေလောက်လာနေတာကြောင့်ပါနယူးယောက်မြို့ကန်တွေဘက်ကလည်းအမြင်တွေကွဲပြားနေပါတယ
် I think thatthe court
တရားရုံးအနေနဲ့ ICE လူဝင်မှုကြီးကြပ်ရေးကိုအရင်ပြောပြီးမှရာဇဝတ်မှုကျူးလွန်သူတွေကိုနှင်ထုတ်တာမျိုးလုပ်တင်တယ်လို့ထင်ပါတယ်
။ A lot of the hotels have migrants but I've never
ဟိုတယ်အတော်များများမှာရွှေပြောင်းသူတွေရှိနေပေမဲ့ကျွန်တော်တို့သူတို့နဲ့ပတ်သက်ပြီးဘာပြဿနာမှမရှိခဲ့ပါဘူး။ဆိုလိုတာကဒီမှာ Statue of Liberty လွတ်လပ်ရေးရုပ်ထုဆိုတာရှိတယ်လေ။ဆင်းရဲပင်ပန်းပြီးပြဿနာမျိုးစုံကြုံနေရသူတွေကိုလွတ်မြောက်ခွင့်ပေးလိုက်ပါ။နယူးယောက်မြို့ဆိုတာကဒါပါပဲ။
ရွှေပြောင်းသူတွေကိုအကူအညီပေးနေတဲ့နယူးယောက်က TLC အဖွဲ့ဒါရိုက်တာအီဇာသဲလ်မန်ကတော့မလိုအပ်ဖဲနဲ့ပုံကြီးချက်နေတယ်လို့မြင်ပါတယ်
။ I absolutely think that the
censorship,
people who commit violent acts on New York
New York မြို့သားတွေတခြားရွှေပြောင်းအခြေချသူတွေနိုင်ငံရေးခိုလုံသူတွေနဲ့တရားဝင်ဝင်ရောက်လာသူတွေအပေါ်အကြမ်းဖက်မှုကျူးလွန်သူမှန်သမျှထိုက်တဲ့အပြစ်ဒဏ်ခံယူပြီးတာနဲ့ကျွန်တော်တို့နိုင်ငံတွင်းမှာဆက်မထားတော့ပါဘူ
းဘ ਹੁ အစိုးရလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနကကန်ကန်နယ်လိုကလည်
း We don't want to eradicate the sanctuary policies.We just want to make
sanctuary buarare ကိုကျွန်တော်တို့ဖယ်ရှားမပစ်ချင်ပါဘူး။ယူရောက်ရဲတပ်ဖွဲ့ NYPD နဲ့ပူးပေါင်းဆောင်ရွက်တာမျိုးအတွက်ပဲပြောင်းလဲနည်းနည်းလုပ်ချင်ပါတယ်။ဒီလူတွေကိုဖမ်းဆီးတာလမ်းတွေပေါ်ကဖယ်ရှားတာမျိုးမှာပါ။ပြဿနာကညူရောက်ဟာ sanctuary မျိုးဖြစ်နေတဲ့အတွက်အဲ့ဒီမှာရွှေပြောင်းသူတွေဒါမှမဟုတ်နိုင်ငံသားမဟုတ်သူတွေကျူးလွန်တဲ့ရာဇဝတ်မှုကဘလောက်များနေလဲဆိုတာသိရဖို့ခက်နေပါတယ်။သူတို့ရဲ့ sanctuary buarare ကြောင့်လဲကျွန်တော်တို့နဲ့လက်တွဲဆောင်ရွက်ဖို့အတားအဆီးဖြစ်နေပါတယ်။တရားရောက်ကိုဖမ်းလိုက်တဲ့ဆိုရင်သူတို့ဘယ်နိုင်ငံသားလဲဆိုတာ NYPD ကိုမေးခွင့်မရှိပါဘူး။ဒါကြောင့် Sanctuary မြို့အတွက်ရာဇဝတ်မှုကနည်းလားများလားဆိုတာတကယ်တမ်းမပြောနိုင်ပဲဖြစ်နေပါတယ
်။မြို့ကန်တွေအနေနဲ့လည်းရွှေပြောင်းသူတွေကျူးလွန်တဲ့ရာဇဝတ်မှုအန္တရာယ်ရှိတယ်ဆိုတာတကယ်ပြောတာလားချက်ကားပြောတာလားမဝေခွင့်နိုင်ဖြစ်နေတာပါ။ New York Randall ကျွန်းမှာတော့အင်ဂျင်မဲ့ရွှေပြောင်းသူအများအပြားရှိနေပြီးနေဝင်သားနဲ့အခြေအနေကပြောင်းသွားတယ်လို့အဲ့ဒီမှာနေတဲ့ရွှေပြောင်းအခြေချသူဒန်လိုကပြောပါတယ
် when you outside then you don't feel
safe in the internet ဆိုရင်မလုံခြုံတော့ဘူးလို့ခံစားရပါတယ်ဘာလို့လဲဆိုတော့အဲ့ဒီမှာလက်နက်ပါတဲ့လူတွေအများကြီးပဲတချို့မှဓာတ်တွေပါလာတယ
်ဒီမှာအားလုံးကအန္တရာယ်ရှိတယ်ရမ်းဖြစ်တယ်တတ်တယ်ဒီမှာအကုန်လောက်ကြတယ်လို့ရွှေပြောင်းသူတူကလည်းပြောပါတယ်။နယူးယောက်ဒေသခံတွေအတွက်လုံခြုံရေးအာမခံချက်ရှိဖို့ကြိုးစားနေချိန်မှာပဲဒီမြို့ကို sanctuary မြို့ဖြစ်နဲ့ဆက်ပြီးထားတယ်မတဲ့မေးခွန်းတွေထုတ်နေကြတာပါ။ထွက်လာမယ့်အဖြေကတော့နယူးယောက်မြို့ရဲ့အနာဂတ်နဲ့မူဝါဒတွေကိုပုံဖော်သွားဖို့ရှိပါတယ်
။ဒေါက်ခင်မျိုးသက်ပြောပြခဲ့တာပါဗျာ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့များသုံးသပ်ရေးသားနေကြလဲဆိုတော့ကြည့်ကြအောင်ပါ။ဦးကျော်စံသာကမူရင်းအတုံးနှုံးနဲ့မူရင်းအဘော်အတိုင်းထုတ်နှုတ်ပြောပြထားပါတယ
်။ကုရဘပြောပြမယ်အကြောင်းအရာတွေထဲမှာတော့စစ်ကောင်စီပြုလုပ်ပေးမယ်ဆိုရဲရွေးကောက်ပွဲအလားလားမြန်မာပြည်ပခဘော်တရုတ်နဲ့အိန္ဒိယတို့အမြင်ချင်းဘာကွာသလဲဆိုရဲအကြောင်းအရာတွေပဲဖြစ်ပါတယ်။အဲ့ဒီတည်းမှာပထမဦးစွာပြောပြလိုတဲ့အကြောင်းအရာကတော့မြန်မာ announces census as prelude to long delayed elections.တရှိနောင်နှစ်လာတဲ့ရွေးကောက်ပွဲရဲ့အကျိုးဖြစ်သကောင်စင်းကောက်မယ်လို့စစ်ကောင်စီကကြေညာခြင်းဆိုတဲ့အကြောင်းအရာပဲဖြစ်ပါတယ်။ The diplomat မှာ Sebastian Stringer ရေးသားထားတဲ့ဆောင်းပါးဖြစ်ပါခင်ဗျာ
။စနေတွေချင်းကောက်ယူရတဲ့လူဦးရေနဲ့အိမ်အကြောင်းအရာသကောင်စင်းကို
လာမယ့်အောက်တိုဘာပထမလဝက်အတွင်းသကောင်စင်းကောက်ယူမယ်လို့စစ်ကောင်စီအကြီးအကဲကကြေညာတယ်။နိုင်ငံရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်အသုံးပြုနိုင်ဖို့နဲ့လူလပ်ပြီးတရားမျှတတဲ့ပါတီစုံဒီမိုကရေစီရွေးကောက်ပွဲကိုအောင်မြင်မြင်ကျင်းပနိုင်ဖို့အတွက်ဒီသကောင်စင်းဟာမှန်ကန်တည်ကြဖို့လိုအပ်တယ်လို့လည်းပြောပါရတဲ့။အရသာအစဉ်ဆောင်စေုပ်ချုပ်ရေးစီပြန်သွားနိုင်ရေးအတွက်ရွေးကောက်ပွဲလုပ်ဖို့ကတိပေးခဲ့တာကြာပြီဖြစ်ပေမဲ့နိုင်ငံရေးအခြေအနေဆိုးရွားလာလို့အခြေချင်းရွှေ့ပြောင်းခဲ့ရတာလည်းဖြစ်ပါရတဲ့။ပြီးခဲ့တဲ့အောက်တိုဘာလကတရေးပေါ်စက်တန်း6ကြိမ်တိုးချဲ့ပြီးတဲ့နောက်နေ့ရက်အတိအကျမပြောဘဲ2025အတွင်းရွေးကောက်ပွဲလုပ်ဖို့စတင်လာတဲ့ဒါပေမဲ့စစ်ကောင်စီရဲ့ပြီးခဲ့တဲ့တစ်နှစ်လုံးစစ်မြေပြင်အရေးနိုင်မှုတွေကဆူတဲ့ဆူလာခဲ့တယ်ဆိုပြီးခြေနေကိုအတော်လေးအစိစိဖော်ပြထားပါတယ်။ဒီချက်တွေကိုအတိအကျအတည်ပြုဖို့မလွယ်ကူလှပေမဲ့မကြခင်ဥပဒေနဲ့ညီပါတီစုံရွေးကောက်ပွဲကျင်းပဖို့နေနေသာသာတနင်္ဂနွေလွှမ်းခြုံပြီးစကောင်စီကောက်ယူဖို့ဆိုတာတော့စိတ်ကူးရင်သာဖြစ်နေပါတယ်တဲ့။ရန်ကုန်မန္တလေးနေပြည်တော်တို့လိုမြို့ကြီးတွေနဲ့အလဲပိုင်းမြေပြန့်ဒေသလှုပ်မှာပဲကောက်ယူနိုင်နေမယ်လို့လည်းတွေ့ထားပါတယ်။လူလူအနေနဲ့တော့စစ်ကောင်စီရွေးကောက်ပွဲကိုအယုံကြည်မရှိနိုင်ဘူး။ NUG ကလည်းစစ်ကောင်စီဟာဒီစကောင်စီရင်ကိုလူလူအပေါ်အကြမ်းဖက်မှုကိစ္စအတွက်အဆုံးချလိုက်မယ်လို့သတိပေးထားပါတယ်တဲ့။အလားတူဆိုပဲရွေးကောက်ပွဲဟာလည်းအတူယုံသာဖြစ်မယ်။ တင်ကျတဲ့ပါတီမှတ်ပုံတင်ဥပဒေကိုလက်မခံနိုင်တဲ့ NLD ပါဝင်နိုင်ငံရေးပါတီပေါင်း40ကျောက်ကိုလည်းပဲဖျက်သိမ်းထားပြီးဖြစ်တယ်။ဒါပေမဲ့ဒီရွေးကောက်ပွဲဟာဘယ်လိုအနေကျက်တွေရှိနေစေကမူမြန်မာအင်ဂျင်နီယာနိုင်ငံတချို့ကတော့နိုင်ငံရေးပြဿနာပြည်လည်ရေးအတွက်ထွက်ပေါက်ဖြစ်နိုင်တယ်လို့ချွမြင်ကြဝယ်ရှိနေပါသလား။ဒီကဆိုရင်ဒီအတွက်အခုကြီးပြင်မယ်လို့တော့ကန့်လန့်ထားပြီးဖြစ်တယ်။မြို့သူပင်ဆူစေကမူအခြေအနေကိုလွှမ်းခြုံကြည့်ရတာကတော့စေုံချွေကိုမြန်မာပုံအုပ်ဖို့ကြိုးပမ်းမဲ့ဒီရွေးကောက်ပွဲဟာသူ့ခေါ် uphill struggle ဒီစံလေးစံကြိုးပမ်းရမယ့်ကိစ္စတရားဖြစ်တယ်။လွယ်လင်းတူတူမဖြစ်နိုင်ဘူးလို့သမားရှင် Sebastian Strange ကသင်သထားပါတယ်နော်။ How China and India view growing unrest in Myanmar.ကြည့်ထွက်လာတဲ့မြန်မာပဋိပက္ခတရုတ်နဲ့အိန္ဒိယဘယ်လိုစုမြင်တယ်လဲဆိုရဲကောင်းစင်နဲ့ James Singh ရဲ့ဆောင်းပါးကိုတော့ dragonherald.com မှာဖတ်ရတာဖြစ်ပါတယ်မြန်မာပြည်တွင်းစစ်ပါအစိုးရကတော့တရုတ်ဟာစစ်ကောင်စီနဲ့ဆက်လက်ဆက်ဆံနေတယ်လို့နိုင်ငံသားသဘုံအုပ်စုတွေနဲ့ထိတွေ့ပြီးထိမ့်ချထားခဲ့ပေမဲ့ပြည်သူကတော့ဒေသမတ်မာဂျာဟာစစ်ဘက်ပူပေါင်းဆောင်ရွက်ရေးလက်ချင်းစင်နံပေးနေဇာလုံရေးကိစ္စတွေကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးနဲ့ဆွေးနွေးခဲ့တယ်အင်္ဂါရာဒန်ခအီယူခံရတဲ့စစ်ကောင်စီစီတရုတ်ကဆက်လက်ရင်းနှီးမြှုပ်နှံနေတဲ့ဖြစ်တယ်။အခြေခံအဆောက်အဦစိတ်ကန်ဆေးအစစ်စီမံရေးညို့မှာစုစုပေါင်းဒေါ်လာ23ဘီလီယံဘူးလောက်မြှုပ်နှံထားတဲ့တရုတ်ဟာမြန်မာနိုင်ငံမှာပြည်ပရင်းနှီးမြှုပ်နှံမှုအလုံးရဲ့25ရာခိုင်နှုန်းလောက်နဲ့ရှေ့ဆုံးကပြင်းနေတယ်။ဒါကြောင့်ပြည်တွင်းစစ်ရဲ့စင်ကာပူတွေကိုစစ်ကောင်စီခံစားအောင်ကူညီဖို့လိုအပ်နေတယ်။ဒါ့အပြင်မြန်မာဟာတရုတ်အဖို့အိန္ဒိယသမုဒ္ဒရာထွက်ပေါက်ဖြစ်လာအရေးကြီးတယ်။အဲကြောင့်လည်းပြည်ရဲ့အဝူလာလည်းမှာတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်းအီဟာမြန်မာပြည်ကိုရောက်လာပြီးပြည်တွင်းစစ်အင်ဂျင်အောင်ကူညီပေးဖို့စစ်ကောင်စီကိုအားဖြည့်ပေးဖို့ရောင်းစင်းနဲ့ရွေးကောက်ပွဲကိစ္စတွေမှာကူညီဖို့စစ်ကောင်စီအကြီးအကဲကိုပြောကြားခဲ့တယ်။အရှင်နဝဒအကြီးအကဲဦးသန်းရှင်နဲ့လည်းတွေ့ဆုံခဲ့တယ်လို့ရေးထားပါတယ်။ဝမ်းအီပြန်သွားပြီးမကြာခင်မှာပဲနေဆက်မှာစီးရီးလိကျင်းမှုတွေဟာနိုင်ငံတွင်းမှာရှိတဲ့တရုတ်အမျိုးသားတွေတရုတ်ရင်းနှီးမြှုပ်နှံမှုတွေမထိခိုက်စေဖို့စဘုံတဖွဲ့ကိုတတိပိဟန်တာရဲ့သဘောဖြစ်တယ်လို့လည်းဆိုပါရယ်တကယ်တော့တင်းဟာသူများပြည်တွင်းရေးကိုဝင်ဆွေဖူးလို့တွင်တွင်ကြဲကြဲပြောနေပေမဲ့ကျိုးစီဘွားအတွက်မြန်မာပြည်တွင်းမှာဝင်ရောက်ဆွတ်ဖက်နေတာပဲဖြစ်တယ်လို့လည်းဆမရှင်ကဆိုပါရယ်အလားတူစွာပဲမတိမငင်ဖြစ်နေတဲ့မြန်မာနိုင်ငံဟာအိန္ဒိယအစိုးရအတွက်လည်းပဲအစိုးရပဲဖြစ်ပါတယ်တဲ့မြန်မာနိုင်ငံဟာအိန္ဒိယရဲ့ Egg East Policy ခေါ်တဲ့အရှိမမလှုပ်ရှားရေးဝါဒမှာအဓိကအခန့်ကဏ္ဍမှာရှိနေတယ်လို့အိန္ဒိယရဲ့အစိမြောက်ဒေသဖွံ့ဖြိုးရေးအတွက်လည်းအထူးအရေးပါပါတယ်တဲ့။အဲဒီချိန်ထဲမှာပဲမြန်မာဘက်ကဒုက္ခသည်တွေစိတ်ဝင်လာမဲ့အရေးလည်းပဲအန္တရာယ်ရှိနေတဲ့အတွက်မြန်မာနိုင်ငံမှာညီညွတ်ရေးနဲ့ဒီမိုကရေစီအမြန်ဆုံးပြန်လည်ဖော်ဆောင်ရေးဟာမရှိမဖြစ်လိုအပ်နေပဲ။ဒါမဲ့အိန္ဒိယအစိုးရဟာဒီအတွက်ခွန်အားမစိုက်ထုတ်ပဲလူတွေစိတ်ဝင်လာမှုကိုဟန်တားဖို့နေဇာချန်စီယိုကဘိုးထောက်ပဲလုပ်နေတယ်။ဒီလိုလို့ဖို့ဆုံချရတဲ့အကြောင်းရင်းကိုမသိရှိရပေမဲ့ဒီလို့ရကြောင်နှစ်ဖက်စလုံးကပြည်သူလူထုအပေါ်ထိခိုက်မှုတွေရှိနေမယ်ဆိုတာကတော့ဘယ်သူမှညှင်းနိုင်မှာမဟုတ်ဘူးတကယ်တော့အိန္ဒိယအနေနဲ့စာနာမှုအကြတဲ့နယ်ဆိုင်လာတာကိုဟန်တာပြီးမြန်မာနဲ့ပုံမထိတွေ့ဆက်ဆံသင့်တယ်အခုတော့အိန္ဒိယဟာမြန်မာပြည်ပခန့်မှာတစ်ဖက်ဘက်ကိုပုံမျက်နှာသာပေးတယ်ဆိုတာမခံရအောင်ပဲသတိထားချင်းကနေတယ်လို့ဆမရှင်ကရေးသားထားပါခင်ဗျာGood rap တော့တော့ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတော့ကျွန်တော်စောင့်မျှော်လိုက်ကြပါစို့ရယ်အားလုံးကိုကျေးဇူးတင်ပါတယ်ခင
်ဗျ View American တန်ရဲ့ရုပ်တံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Radio Season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOE မြန်မာပိုင်း Internet ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဆိုင်တိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကို ည9:00 နာရီကနေ 10:00 နာရီထိဆိုင်တိုမီတာ 32kHz 9303ညနဲ့9383ညဆိုင်တိုမီတာ 51kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလှိုင်းလံမီတာ 190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00 နာရီကနေ 17:00 နာရီထိခုနပြောသွားတဲ့မီတာလှိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOE မနက်ခင်း Radio Season အပါအဝင်မနက်ည Radio ထုတ်လွှင့်ချက်တွေနဲ့ည9:00 နာရီရုပ်သံ season တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOE American အသံရုပ်သံ season တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
စနေနေ့ကအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရမညာအခုတော့အပတ်စဉ်ကဏ္ဍတွေဖြစ်သုတ္တဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေမတင်ဆက်ခင်မှာအမျိုးသမီးကဏ္ဍနဲ့ဆက်တင်ပါမယ်ဂျာမအခြေခံဘက်လိုက်ခွဲခြားမှုတွေမပြောင်းလဲခဲ့တဲ့ဆယ်စုနှစ်အကြောင်းကိုမြန်မာနိုင်ငံကဂျာမအခြေခံခွဲခြားမှုအခြေအနေနဲ့တူမက်ကွန်ပျူတာကစူးစီးတင်ဆက်ထားပါရမညာ
ကမ္ဘာတော်အမျိုးသမီးခွင့်ရေးတောင်းဆိုလှုပ်ရှားမှုတွေပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းအချိန်ဟုန်ကောင်းကောင်းနဲ့ရှိခဲ့ပေမဲ့လို့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ထားရှိတဲ့ယူဆတွေတမချက်တွေတံမိုးတွေကတော့တိတိတသာပြောင်းလဲမသွားတဲ့အကြောင်းဇွန်လ12ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့လေ့လာချက်တစ်ခုမှဖော်ပြထားပါတယ်။အမျိုးသမီး10ယောက်မှ9ယောက်ဟာခွဲခြားဆက်ဆံမှုပုံစံတစ်မျိုးမဟုတ်တစ်မျိုးကိုကြုံနေကြရဆဲပဲလို့ဒီလေ့လာချက်မှဖော်ပြထားတာပါ။နိုင်ငံရေးဥဆောင်မှုနေရာမှာအမျိုးသားတွေဟာအမျိုးသမီးတွေထက်ပိုပြီးတော့တော်ကြတယ်လို့ယုံကြည်သူကကမ္ဘာလူဦးရေ69ရာခိုင်နှုန်းရှိပြီးဒီမိုကရေစီစနစ်မှာအမျိုးသမီးနဲ့အမျိုးသားတန်းတူခွင့်ရရှိဖို့အရေးကြီးတယ်လို့ယူဆတဲ့သူကကမ္ဘာလူဦးရေ28ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်။အမျိုးသားတွေလုံခြုံရေးခွင့်လန်းပိုရသင့်တယ်လို့ယူဆသူကကမ္ဘာလူဦးရေတဝက်နီးပါး46ရာခိုင်နှုန်းအထိရှိပြီးတော့စီးပွားရေးဥဆောင်မှုပိုင်းမှာအမျိုးသားတွေကအမျိုးသမီးတွေထက်တာတယ်လို့ယူဆသူ43ရာခိုင်နှုန်းရှိပါတယ်။တက္ကသိုလ်ကျောင်းတွေဟာအမျိုးသားတွေအတွက်ပိုပြီးအရေးပါလိုအပ်တယ်လို့ယူဆသူကလည်း28ရာခိုင်နှုန်းရှိတယ်လို့ကမ္ဘာလူဦးရေရဲ့၄ပုံတစ်ပုံဟာအမျိုးသားကသူ့ရဲ့ဇနီးတွေကိုရိုက်ခွင့်ရှိတယ်လို့ယူဆတဲ့အကြောင်း UNDP ရဲ့လေ့လာချက်မှာဖော်ပြထားပါတယ်။ဒီလိုမျိုးအမျိုးသားတွေကိုအမျိုးသမီးတွေထက်ပိုလိုလားတဲ့ဗတ်လိုက်တဲ့အယူအဆတွေခွဲခြားဆက်ဆံမှုတွေဟာအမျိုးသားတွေကြားမှာရင်သာမကပဲအမျိုးသမီးတွေအပါအဝင်လူမှုတိုင်းဝိုင်းတစ်ခုလုံးမှာနက်နက်ရှိုင်းရှိုင်းအမြင့်တွေနေတာဖြစ်တယ်လို့ကုလသမဂ္ဂအစိုးရခန်းစားကထောက်ပြထားတာပါ။ကမ္ဘာတော်မှာရှိတဲ့လူတွေရဲ့ယူဆတန်ဖိုးထားမှုတွေကိုလေ့လာဆန်းစစ်တဲ့ World Value Survey ကမ္ဘာတန်ဖိုးစစ်တမ်းမှာနိုင်ငံရေးစီးပွားရေးပညာရေးကိုယ့်ရဲ့ခန္ဓာကိုယ်နဲ့ပတ်သက်လို့ကိုယ်ပိုင်ဆုံးဖြတ်လှုပ်ဆောင်ပိုင်ခွင့်စတဲ့အချက်လက်တွေကိုကြည့်ပြီးတော့လူမှုတိုင်းဝိုင်းအတွင်းချားမအခြေခံဘက်လိုက်ခွဲခြားဆက်ဆံမှုတွေကိုကုလသမဂ္ဂကလေ့လာဆန်းစစ်ထားတာဖြစ်ပါတယ်ဒီလိုအမြင့်တွင်နေတဲ့ဘက်လိုက်ယူဆတွေနဲ့ခွဲခြားဆက်ဆံမှုတွေကြောင့်အမျိုးသမီးတွေကိုအရေးပါတဲ့ဥဆောင်မှုကဏ္ဍတွေမှာမျက်များဆဆမတွေ့ရတာကတော့အဆမ်းမဟုတ်တော့ပါဘူး။အာရှနိုင်ငံတွေထဲမှာသာမကကမ္ဘာပေါ်မှာပါစီးပွားရေးနဲ့နိုင်ငံရေးအရထိတ်ဆုံးကတိုးတက်ပြောင်းလဲနေတဲ့နိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံမှာတော့အမျိုးသမီးတွေအစိုးရထိပ်ပိုင်းခေါင်းဆောင်နေရာတွေမှာပါဝင်ခွင့်ရဖို့ရုန်းကန်နေရတော့မယ်လို့ဂျပန်နိုင်ငံရဲ့ကျန်းမာရေးဒန်းတူညီမျှရေးဝန်ကြီးဆီကိုနိုဒါကပြောပါတယ်
။その代表を務める議員は女性は 9.9% だから1割もいない9割の人が生理もない妊娠もしない
အလွတ်တော်မှာအမျိုးသမီးလွတ်တော်အရေးအတွက်တစ်ဆယ်ရာခိုင်နှုန်းတောင်မရှိပါဘူးကိုတသမကိုရာခိုင်နှုန်းပဲရှိပါတယ်ကျန်တဲ့90ရာခိုင်နှုန်းကရာသီသွေးမလာတဲ့သူတွေကိုယ်ဝေမဆောင်ရတဲ့သူတွေခလေးနိုးမတရတဲ့သူတွေပါ
တန်းစစ်တနည်းအရွယ်အီရန်နိုင်ငံကဂီတပညာရှင်အမျိုးသမီးငယ်အိုမာအယ်အန်နီကတော့မင်းကလေးဖြစ်တာကြောင့်ရင်ဆိုင်ရတဲ့စိန်ခေါ်မှုကအမျိုးသားတွေထက်အများကြီးပိုကြုံရတယ်လို့ပြောပြပါတယ
်။မက်ကွာတာဟဒီယတ်အလီဒါအဝါဂျေဟဲကာဇီဖဲ
ဂီတဒူရီယာတီးခတ်သူတယောက်အနေနဲ့ကျမအတွက်အကြီးမားဆုံးစိန်ခေါ်မှုကအမျိုးသမီးတယောက်ဂီတဒူရီယာတီးခတ်တာကိုအတိုင်းဝိုင်းတဲ့ကလူအများစုကလက်မခံတာပါ။ဒီလိုလက်မခံတဲ့အခြေအနေအပြင်အီရတ်မှာနိုင်ငံရေးစီးပွားရေးလုံခြုံရေးအခြေအနေမတည်ငြိမ်မှုတွေကြောင့်ဂီတပညာရှင်တယောက်အဖြစ်ရပ်တည်ဖို့အင်မတန်ခက်ခဲပါတယ်။ဒါပေမဲ့မျှော်လင့်ချက်နဲ့ဆန္ဒတွေကတော့ရှိနေသေးပ
ါ။နိုင်ငံရေးစီးပွားရေးလူမှုရေးအမှုပညာနယ်ပယ်ကဏ္ဍစုံမှာအမျိုးသမီးတွေဒီလိုခွဲခြားဆက်ဆံခံရတာနေရာပြီးမခံရတာတွေကတော့အခုပြောသွားတဲ့အီရတ်နဲ့ဂျပန်ကအမျိုးသမီးတွေနဲ့ကြုံရတာမဟုတ်ပါဘူး။အမျိုးသမီးဆိုရင်ဘယ်လိုနေရာမှာနေပြီးဘယ်လိုပြောဆိုပြုမူနေထိုင်သင့်တယ်ဘယ်လိုအရာတွေကိုတော့မလုပ်သင့်ဘူးစတဲ့လူဖွဲ့စည်းအတွင်းပုံစံကွက်ချပေါက်ခတ်ထားတဲ့တွေးခေါ်ယူဆမှုတွေခွဲခြားဆက်ဆံမှုတွေဟာနေရာဒေသပေါ်မူတည်ပြီးအနေအမြအနေအမြခွဲခြားဆက်ဆံမှုပုံစံမတူတာတွေရှိပေမဲ့လို့အမျိုးသမီးတွေရဲ့90ရာခိုင်နှုန်းလောက်ကတော့တနည်းမဟုတ်တနည်းနဲ့ခွဲခြားဆက်ဆံတာခံရတယ်လို့ကုလသမဂ္ဂရဲ့လေ့လာချက်ကဖော်ပြတာပါမြန်မာနိုင်ငံမှာရောအမျိုးသမီးတွေကိုခွဲခြားတဲ့အမြင်တွေအယူဆတွေလူမှုအတိုင်းဝိုင်းအတွင်းမှာဘယ်လောက်ထိနှက်နှက်ရှိုင်းရှိုင်းရှိနေပါလဲ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေမှုနမ်မမိုးကတော့အခုလိုပြောပါတယ်
။ခွဲခြားဆက်ဆံခြင်းဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာဒီနေ့ဒီချိန်ထိကရှိသေးတယ်ပေါ့နော်။ဟိုရှိသေးတယ်မို့ရှိကိုရှိနေတယ်ပေါ့နော်။အဓိကကအခုဒီနောက်ပိုင်းတွေမှာဆိုလို့ရှိရင်ပို့ပြီးတော့လေတိတိတတပို့ဖြစ်လာတာတွေကအများကြီးပဲတိတိတတခွဲခြားဆက်ဆံလာတာတွေကအများကြီးပဲပေါ့နော်။အဲကျွန်တော်တို့နိုင်ငံကအရင်တော့ဆိုလို့ချင်းလေသူတို့ဖြစ်ဒီအမျိုးသမီးဖြစ်ချင်းမျိုးသားဖြစ်ချင်းပုံမှာပုံစံမျိုးမျိုးနဲ့ခွဲခြားဆက်ဆံခံရတာတွေအများကြီးရှိရပါတော့သူတို့ဖြစ်ဒီယုံကြည်မှုတွေဒလေတွေယဉ်ဟိုဒီယဉ်ကျေးမှုတွေပေါ့နော်အယူအဆတွေအဲ့ဒီဟာတွေကြောင်းမလို့အမျိုးသမီးဆိုရင်တော့ဘလို့ပဲဖြစ်ရမယ်အမျိုးသားဆိုရင်တော့ဘလို့ဖြစ်နေရမယ်ဆိုတော့ခွဲခြားဆက်ဆံတာဒီပုံစံခွဲသွင်းတာပေါ့နော်ပုံသွင်းတာပေါ့အဲ့ဒီဟာတွေရလေတကယ်ကိုနှိပုံများစွာကအမြင့်တွေ့ပြီးတော့အဲ့လိုပုံစံနဲ့ပဲဒီဟာကြီးကိုအမှန်လိုမျိုးပေါ့လေဒီခွဲခြားဆက်ဆံတာတွေကကြာလာလေကြာလာလေကြာလာလေခါကြတော့အဲ့ဒီဟာတွေကတချို့နေရာတွေမှာဆိုလို့ရှိရင်လူတွေရဲ့စိတ်ထဲကိုစိတ်ဝင်ပြီးတော့အဲ့ဒီခွဲခြားဆက်ဆံတာဖိနှိပ်တာတွေကခွဲခြားဆက်ဆံတာဖိနှိပ်တာလို့မမြင်ဘဲနဲ့ဒါတွေကဟိုတမယိုကြလိုမျိုးပဲအမျိုးသမီးဆိုရင်လိုဖျက်မယ်အမျိုးသားဆိုရင်လိုမျိုးဖျက်မယ်ဆိုတဲ့အစင်းထီတော်မှာကျွန်မတို့လူထုတွေထဲမှာအဲ့လိုထီတော်မှာစိတ်ဝင်တာဖြစ်တယ်ပေါ့နော်။တော့ဆိုတော့ကျွန်မတို့အဲ့လိုပဲဒီကမ္ဘာနိုင်ငံတွေထဲမှာဒီမြန်မာနိုင်ငံကလည်းအမျိုးသမီးတွေကပုံစံမျိုးစုံနဲ့ဖိနှိပ်ခွဲခြားဆက်ဆံမှုတော့ခံနေရသေးတယ်ပေါ့နော်။
ဒီလိုခွဲခြားဆက်ဆံမှုတွေဟာလူခွင့်ရင်းနဲ့ဒီမိုကရေစီလှုပ်ရှားမှုလို့ဆိုတဲ့အတိုင်းအဝိုင်းအတွင်းမှာကိုပဲတွင်တွင်ကြဲကြဲဆက်ပြီးတော့ရှိနေတယ်လို့လည်းနမ်မမိုကပြောပါရယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းအမျိုးသမီးခွင့်ရင်းလှုပ်ရှားမှုတွေပိုးပြီးတော့ကြဲကြဲလောင်လောင်ပေါ်ထွက်လာခဲ့တဲ့အချိန်အောင်ခွဲခြားဆက်ဆံမှုတွေကတော့မပြောင်းမလဲဆက်ပြီးတော့ရှိနေဆဲပဲလို့သူကပြောပါရယ်။
ပြီးခဲ့တဲ့ဆယ်စုနှစ်မှာဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေကတော့ရှိနေတယ်။ကျွန်တော်တို့ကဒီဘယ်နေရာမှာပဲဖြစ်ဖြစ်အမျိုးသမီးတွေကခွဲခြားဆက်ဆံမှုဒါ pro democracy movement မှာနော်လွန်ခဲ့တဲ့ဆယ်နှစ်မှာအထူးသဖြင့်ဒီဟိုဆိုဖီချာချာမတဲ့နေရာတွေမှာအမျိုးသမီးတွေပါဖို့လိုတယ်။အရေးကြီးတဲ့ကဏ္ဍတွေမှာအမျိုးသမီးတွေပါဝင်ဖို့လိုတယ်။အမျိုးသမီးတွေတကယ်ကိုအသေးပဲပြေးဝတဲ့ကိုစားပြုမှုတွေရှိနေဖို့လိုတယ်ဆိုတာကျွန်တော်တို့ဒီစီယုံလှုပ်ဆောင်မှုတွေလှုပ်ဆောင်ခဲ့တဲ့တုံတုံတိုက်လှုပ်ခဲ့တဲ့မဲ့ဒီလွန်ခဲ့တဲ့ဆယ်စုနှစ်ကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီကျွန်တော်တို့ပြောနေတဲ့ဟိုတကယ်ကိုအခြေခံဒီဟိုလေဘာလောက်တော့မရှိနေဘူးလေကျွန်တော်တို့နိုင်ငံကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့ဂျာမတန်သူရေးလို့ပြောတဲ့အခါအမျိုးသမီးပါဝင်မှုလို့ပြောတဲ့အခါမှာနေဆုံးအမျိုးသမီး30ရာခိုင်နှုန်းပါဝင်ရမယ်ဆိုတဲ့အခါကျွန်တော်တို့ပြောလာတဲ့နေပေါင်း20လောက်ရှိပြီဒါပေမဲ့လွန်ခဲ့တဲ့ဆယ်စုနှစ်ကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဘယ်နေရာကိုပဲကြည့်ကြည့်ဒီဘယ်မှာပဲကြည့်ကြည့်ဘယ် process ကိုပဲကြည့်ကြည့်ပေါ့နော်ဘယ်ဒီ pro democracy movement ဘယ် movement မှာနိုင်ငံရဲ့ဘယ် movement ကိုပဲကြည့်ကြည့်ဒီအမျိုးသမီးရဲ့30ရာခိုင်နှုန်းပါဝင်ခြင်းကိုပါဝင်မှုကိုလေးထားတာဟိုမရှိဘူးဆိုတော့ဆယ်စုနှစ်မှာဒီ pro democracy movement မှာဒီကျွန်တော်တို့အမျိုးသမီးတွေကခွဲခြားဆက်ဆံမှုရှိနေချိနေတယ်ကြံခဲနေတယ်အမျိုးသမီးတွေပါဝင်ရမယ်ဆိုတဲ့ဟာကိုလူတိုင်းလည်းမခံနိုင်ဘူးအမျိုးသမီးဟိုအခုဒီအမျိုးသမီးတွေဒီဟိုအရေးချင်းရှိရင်တက်လာပါလားအမျိုးသမီးတွေရေချင်းချင်းဝင်လို့ရတာပဲဆိုတဲ့ပုံစံနဲ့ပဲရှိနေတယ်ပေါ့နော်ဆိုတော့ progress ကတော့မရှိနိုင်ဘူးလို့ကျွန်တော်တို့ပြောလို့ရတယ
်နှစ်ပေါင်းများစွာအမြင့်တွေ့လာခဲ့တဲ့ဒီလိုခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့မှာနောက်ထပ်နှစ်ပေါင်းများစွာအချိန်ယူကြိုးပမ်းကြရအောင်မှာဖြစ်တယ်လို့လည်းနမ်မမိုကပြောပါတယ်
ကျွန်တော်တို့မျိုးခွဲခြားဆက်ဆံမှုလို့ပြောတဲ့အခါမှာဆိုချင်အဓိကကလူတွေရဲ့ mindset ပေါ့နော်ဆိုတော့ကျွန်တော်တို့ဒီဒီဟိုအစအတွေ့အခေါ်တွေပေါ့အဲ့ဒီဟာတွေကကျွန်တော်တို့တွေကဘလော့ပဲဒီဘလော့ပဲမူဝါဒတွေဘလော့ပဲပြဌာန်းမူဝါဒတွေဘလော့ပဲပြောင်းပြောင်းအဲ့ဒီလူတွေရဲ့ mindset ကိုကျွန်တော်ကမပြောင်းလဲနိုင်ဘူးဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေရှိနေမှာပဲပေါ့နော်ဆိုတော့ဒီခွဲခြားဆက်ဆံမှုပါပြောင်းဖို့ဆိုရင်လူတွေရဲ့ mindset ပေါ့နော်ဥပမာလူလို့ပြောတဲ့အခါမှာဆိုလို့ရှိရင်တကယ့်ကိုဒီဆုံးဖြတ်ချက်ချနိုင်တဲ့လူကြီးတွေပါဝင်တကယ့်ကို community မှာရှိနေတဲ့လူတွေအကုန်လုံးကလည်းဒီ mindset တွေလည်းပြောင်းဖို့ဆိုလို့ရှိရင်ကျွန်မတို့ကဒီအသိပညာပေးလုံးကနေလေကြကြိမ်ပြန့်ပြန့်နဲ့လှုပ်ဆောင်ဖို့လို့လို့မျိုးတစ်ဖက်မှာကလည်းမူဝါဒပိုင်းဆိုင်ရာနဲ့ကလည်းဥပမာခွဲခြားဆက်ဆံမှုဖြစ်စေတဲ့ဘလို့မူဝါဒတွေကိုတော့မပြတ်ထမ်းရဘူးခွဲခြားဆက်ဆံမှုလှုပ်ဆောင်တယ်ဆိုလို့ကျွန်တော်ဘလို့မျိုးအပြစ်ပေးမယ်ဆိုတဲ့ဟာမျိုးတွေတတိကျလှုပ်ဆောင်ဖို့လို့တယ်ကျွန်မတို့နိုင်ငံလိုမျိုးဆိုလို့ရှိရင် mindset self လို့ရဲ့ mindset ကိုကျမတို့ကပြောင်းလဲဖို့ကဆယ်စုနဲ့မကောနှစ်20လောက်လဲတော်တော်ကြီးကိုဒါအကုန်လုံးပြောင်းလဲမယ်လို့ပြောလို့မရနေတဲ့အနေသားဖြစ်တယ်။အရန်ကြီးကိုအမြင့်တွေ့နေပြီပေါ့နော်တော်တော်ကြီးကိုအမြင့်တွေ့နေတော်တော်ကြီးအားကောင်းနေပေါ့ဆိုတော့ပုံစံမျိုးစုံပဲဒီတို့ရဲ့ mindset တွေကဒီယဉ်ကျေးမှုကနေမှထည့်ပေးလိုက်တဲ့ mindset ဘာသာရေးကနေမှတစ်ဖက်ထည့်ပေးလိုက်တဲ့ mindset လူပေါင်းဝန်းကျင်ကနေမှနေတဲ့ပေါင်းဝန်းကျင်ပေါ်မှာမူတည်ပြီးတော့ထည့်ပေးလိုက်တဲ့ mindset တွေကဒီစိတ်တွေကအရန်ကိုအရန်ကောင်းနေတို့ဖြစ်နေတယ်ပေါ့နော်အဲ့ခါကျတော့အဲ့ဒီဟာပြောင်းလဲဖို့လေကျွန်တော်တို့ကစူနစ်ဟိုဒီနစ်ပေါင်းများစွာလဲလှုပ်ဆောင်ဖို့လိုတယ
်မြန်မာနိုင်ငံမဆိုထားနဲ့ဒီမိုကရေစီနိုင်ငံကြီးတွေမှာတော့အမျိုးသမီးတွေဟာအစိုးရတွင်လွှတ်တော်တွင်အပါအဝင်အရေးပါတဲ့ဆုံးဖြတ်ချက်ချမှတ်မှုတွေမှာကိုယ်စားပြုပါဝင်ခွင့်လုံလုံလောက်လောက်မရကြသေးပါဘူးဒ လိုမျိုးသမီးတွေကိုစားပြုပါဝင်မှုအပြည့်အဝမရှိဘဲနဲ့တော့လက်ရှိကမ္ဘာနိုင်ငံကြီးတွေကျင့်သုံးနေတဲ့ဒီမိုကရေစီဆိုတာဟာလေအမျိုးသမီးတွေမပါတဲ့ဒီမိုကရေစီပြည့်ဝမှုမရှိတဲ့ဒီမိုကရေစီအဖြစ်မေးခွန်းထုတ်စရာဖြစ်နေလိမ့်မယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ပြထေးပါရှင်
အမေရိကန်ပြည်အောင်စုမှာလာမယ့်နိုဗင်ဘာလကျင်းပမယ့်ရွေးကောက်ပွဲအကြိုဒီမိုကရက်တစ်နဲ့ရီပပ်ဘလစ်ကန်သမ္မတလောင်းနှစ်ဦးစကားဆက်ထိုးပွဲကိုစက်တင်ဘာလ10ရက်အင်္ဂါနေ့ညပိုင်းမှာကျင်းပမှာဖြစ်ပြီးတော့ ABC ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါဒီစကားဆက်ထိုးပွဲကို VOA မြန်မာဝိုင်းအစီအစဉ်ကနေပြီးတော့လည်းရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးပါမယ်မြန်မာစံတော်ချိန်စက်တင်ဘာလ17ရက်ဗုဒ္ဓဦးမနက်9နာရီအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါနေ့ည၈နာရီခွဲအချိန်ကစပြီးတော့၃နာရီကြာထုံးလိုက်မဲ့ဒီ2 season မှာတော့ Democratic သမ္မတလောင်း Kamala Harris နဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့စကားဆက်ထိုးပွဲတိုက်ရိုက်ထုံးလွှင့်ချက်နဲ့အတူအထူးသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုံးလွှင့်သွားမှာဖြစ်ပါတယ် VOA မြန်မာဝိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာဝိုင်း Facebook နဲ့ YouTubeလူမှုကော်ရက်စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါလိမ့်။စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ခုတော့သုတဆောင်တဲ့အမေရိကန်တခွင်နဲ့ဆက်ပါမယ်ခင်ဗျာ။ရှစ်တောင်အရှာဒေသတွင်းကလူငယ်တွေခေါင်းဆောင်မှုအရေးသွေးဖွံ့ဖြိုးတိုးတက်စေဖို့နဲ့လူငယ်အချင်းချင်းကြားကွန်ရက်ဖွဲ့ချိတ်ဆက်မှုစီဖို့ရည်ရွယ်ပြီးအမေရိကန်ဆိုရကဝိုင်းစီလီလို့ခေါ်တဲ့အစီအစဉ်ကို2013ခုနှစ်ထဲကစတင်ခဲ့ပါတယ်။ဒီကြောင့်ကိုအစီအစဉ်မှာပါဝင်ခဲ့တဲ့မတ်အေးမြမြဖူးကိုကောင်က VOA Studio မှာတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုကြည့်ရှုနားဆင်ပါပ
ါ ဒီ Wisely Program နဲ့ပတ်သက်ပြီးဘယ်လိုကိုစပြီးသိခဲ့ရ
အော်ဟုတ်ကြော် Wisely ညီမကဒီ Wisely program ကိုဒါဒုတိယအကြိမ်လျှောက်တာပေါ့နော်ပထမအကြိမ်တော့ညီမလျှောက်တယ်လျှောက်တာကကြောင့်ညီမ2020ဝင်းကျင်လောက်ဖြစ်မယ်ပေါ့နော်အဲ့တော့ကကြောင့်ညီမဒီအတီးတယောက်ကနေပြီးတော့ပြောပြရဲဒီ Wisely ရှိရဲပြီးတော့ညီမကလည်းဒီအဲ့လို program တွေကိုလိုက်ပြီးတော့လေ့လာရဲအဲဒီပေါ့နော်ဘာဆိုညီမကလည်းဒီအလောက်ကကြောင့် social entrepreneur လောက်ရဲအတွက်ကြောင့်မို့ကိုယ့်ရဲ့လုပ်ငန်းအတွက်ကိုဒီ grants program တွေကပါရှိရလေပါ opportunity ရှိတယ်အမြင်လိုက်ရှာနေတယ်သူဆိုတွေ့ရောကြတော့အဲ alumni တွေကိုပြီးတော့ညီမအတိတငယ်ချင်းတော်တော်များများ Wisely နဲ့တွားကြရဲပေါ့နော်တွားကြတွေ့ရောကြအဲ့ဒါနေပဲဟိုမိကြည့်ရဲမိကြည့်ပြီးတော့လေ့လာပြီးတော့ရှောက်ကြည့်ရဲပေါ့နော်ဆိုတော့ရှောက်ကြည့်ရဲအချိန်မှာပထမတစ်ချိန်တော့ညီမကမပါပါဘူးပေါ့နော်ဒါဒုတိယအချိန်ရှောက်တဲ့အခါမှာဒီနှစ်မှာညီမပါသွားမှာပါရှင်ဟုတ်
ဆိုတော့အသက်18ကနေ25အထိဒါလူငယ်တွေလျှောက်လို့ရတယ်ဆိုတော့ဟိုပညာရေးချင်းဘွဲ့တို့ဝါတို့တခြားဘလူကွာလီဖိုင်ရှင်းမျိုးတွေလို့
ဟုတ်ဆိုတော့သူတို့ကလျှောက်တဲ့ခါကြလို့ရှိရင်တနိုင်ငံနဲ့တနိုင်ငံတော့မတူဘူးပေါ့နော်တစ်နှစ်နဲ့တစ်နှစ်ကလည်းလျှောက်ရရဲ့ application process ကမတူဘူးညီမပထမတစ်ခေါက်လျှောက်တော့ဆိုရှင်သူကဘာကြီးတောင်းလဲဆိုရှင်ဒီ university transcript တွေတောင်းတယ်ဒီပြီးတော့နောက်ကဟိုအမှတ်ကဘာကြီးလဲဆိုရဟာမျိုးတောင်းတယ်ပေါ့နော်ဆိုတော့ဒါပေမဲ့ဒီနှစ်မှာတော့မရှိတော့ဘူးမရှိတော့ဘဲနဲ့ဘာပဲရှိလဲဆိုရှင် personal statement ဘာကြောင့်ရှောက်ချင်တာလဲပေါ့နော်အဲ့ဒါမျိုးပါတယ်အဲပြီးတော့ကျတော့ဟိုအဓိကရောက်သွားပြီးပြီဆိုလို့ရှိရင်ပြန်လာရင်ရောဘယ်လိုမျိုးကြီးကိုကကိုယ့်ရဲ့ community ကိုဟိုအကျိုးပြုမှာလဲပေါ့နော်ဒါမျိုးကြီးကိုကိုကရေးရရဲအဲ့ဒါမျိုးကြီးရေးဒါပေမဲ့ဘညာတို့ဒါကမြန်မာပြည် process ပေါ့နော် time ကလူကြီးရှောက်ရဲဆိုရှင်သူတို့ဆို video ပေါ့နော်ကိုကကို video ရိုက်ပြီးတော့ self introduction လုပ်ရရဲကိုယ့်ရဲ့ bio ကိုပြောပြရရဲဟာမျိုးကြီးရှိရဲပေါ့နော်တစ်နှစ်နဲ့တစ်နှစ်ကတော့မတူဘူးရှင်
ဆိုတော့ဟိုကိုကရောဘာကြောင့်ဒီ Wisely program ကိုရှောက်ဖြစ်တာလဲ
အော်ဟုတ်ဆိုတော့အဓိကကကျတော့ညီမအနေနဲ့ကဆောဆောပြောသလိုပဲညီမဒီလက်မှုနယ်ပယ်မှာဒီလက်မှုပညာရှင်တွေကိုကူညီခြင်းနဲ့ဆိုပြီးညီမကဟိုဘာမှမသိပဲနေညီမဝင်ခဲ့ပေါ့နော်ညီမ18လောက်ခဲ့ရဒီနယ်ပယ်ကိုညီမ social entrepreneur အနေနဲ့ဝင်နေပြီးတော့လုပ်တယ်သင်တန်းတွေဖွင့်တယ်ဒါပေမဲ့အော်တိတိယောက်ယောက်နဲ့ကိုယ့်ရဲ့ဒီနယ်ပယ်မှာရှိရလက်မှုပညာရှင်တွေကိုမကူညီနိုင်ဘူးပေါ့နော်အဓိကဟိုဘာမှကိုကမရင်းနှီးဘူးပေါ့နော်မရင်းနှီးတဲ့အခါကျတော့လုံးဝဟိုဟိုဘာမှမသိပဲဝင်ခဲ့တဲ့အတွက်ကြောင့်မလို့ဟိုဟိုဘယ်လိုမျိုးကောင်းကောင်းမွန်မွန်ဆက်ပြီးတော့အကျိုးပြုရမလဲဆိုတဲ့ဟာမျိုးကြီးသိချင်တယ်အဲ့ဒီတော့ကြောင့်မလို့ဒီ program ကိုရှောက်လို့ဆိုရှင်သူကလည်း academic နဲ့ပတ်သက်ပြီးသင်ပေးရတဲ့အတွက်ကြောင့်မလို့ဒီ program ကို join ရင်တော့တခုခုရနိုင်မယ်ဆိုတဲ့ expectation ပေါ့နော်အဓိကသူညီမတို့ဒီ application process မှာလည်းရေးရတယ်ပေါ့နော်ပါကြောင့်လေဟိုဘယ်လိုမျိုး expectation ရှိလဲဒီ program ကနေပါ learning လုပ်ချင်တာလဲဆိုအဓိကညီမတင်ယူချင်တာကတော့ဒီအဓိကကို community မှာဒီ impact က ကောင်းကောင်းဘယ်လိုလုပ်ရမလဲနောက်ကဟိုဒီလုပ်ငန်းတစ်ခုစ
တာလူမှုတိုင်းဝိုင်းဘယ်လိုအကျိုးပြုနိုင်မလဲပေါ့နော
်အကျိုးပြုနိုင်မလဲနောက်ကလည်းအကျိုးပြုမဲ့အချိန်မှာကကိုကလည်းဟို sustainable ဖြစ်နေရမှာပေါ့နော်ကိုကလည်းလုံလုံလောက်လောက်နဲ့ကိုလုပ်ငန်းကလည်းခိုင်ခိုင်မာမာဟိုပတ်စံရှိရှိနဲ့မှဒီကိုရဲ့လူမှုအတိုင်းဝိုင်းကိုလည်းအကျိုးပြုနိုင်ပါတယ်ဆိုတော့ညီမလုပ်ခဲ့တဲ့တော့ဟာဆိုရှင်လူမှုတိုင်းအဝိုင်းကိုအကျိုးတော့ပြုရဲဒါပေမဲ့ကိုရိုင်းကအဲ့လိုမျိုးအရန်ဟိုတောင့်တင်းတဲ့အချိန်မဟုတ်သေးဘူးဆိုတဲ့အခါကျတော့အဲ့ဒါမျိုးကြီးလည်လာဖို့အတွက်ကိုညီမโอเคဒီ program ကတော့ညီမတို့အတွက်ကိုတော်တော်အထောက်အကူပြုနိုင်မယ်ပြီးတော့လေဒီ US မှာဆိုလို့ရှိရင်ရောဘယ်လိုမျိုးရင်တို့ကလုပ်နေကြရလဲဒါမျိုးကြီးလည်လာခြင်းလို့ဆိုပြီးတော့အားရှာလိုက်တာပ
ါဒီ program ရှောက်မယ်ဆိုလို့ရှိရင်ပညာရေးချင်းပါညာကြတော့
ပညာရေးချင်းကတော့မလို့ပေါ့နော်အဓိကကကိုဘာလုံးနေရလဲအဓိကပညာရေးချင်းမလို့ပါဆိုတာအထက်ကိုအဓိကတော့ကို high school ရောက်တော့ပြီးသားပြီးတော့အဓိကသူက qualification ရှိရပေါ့ criteria အနေနဲ့က english လိုမျိုး communication ကောင်းကောင်းလုပ်နိုင်ရမယ်နောက်ပြီးသွားပြီဆိုရှင်ကိုကဟိုကိုနဲ့ related ဖြစ်တဲ့ဟာမျိုးပေါ့ဒါပါတော့ the quest social entrepreneur ဆိုကိုမှာပါ project ရှိရလေပေါ့ဒါပေမဲ့ညီမတို့နဲ့ဒီတူတူပါလာရဲ့တချို့ရေဆိုလို့ဆိုရှင်လည်းဒီသူတို့ engineering sector မှာလုပ်တယ်ဒါပေမဲ့သူကဘာကြောင့်ဒီမှာလေ့လာခြင်းလဲဆိုတဲ့ဟာမျိုးကိုဟိုတိတိချာချာလေးပြနိုင်နေဆိုလို့ရှိရှင်ရတော့ဟိုရရပေါ့
ဆိုတော့ဒီ YCL program ကိုကိုကဝင်ပြီးတော့ရှောက်မယ်ဆိုလို့ရှိရင်ဘယ်လိုအချိန်မှာရှောက်လို့ရလဲ
ဟုတ်သူကဒီ YCL ကသူကဟို cohort နော်ဒီနှစ်ခုရှိရပေါ့နော်သူက spring နဲ့ fall နဲ့ရှိရပေါ့နော် spring ကဆိုလို့ရှိရှင်
နွေဦးရသည
်ဟုတ်နွေဦးရသည်နဲ့ fall ဆိုလို့ရှိရှင်
ဆိုတော့နွေဦးရသည်ဆိုတော့ May June လောက်ပြတ်တ
ယ်ဟုတ် May April May June ပေါ့နော်တော်တော်များများသွားရတာက April
ဆောင်းဦးဆိုတော့ August September
August မဟုတ်ဘူးနော်ညီမတို့ဆိုရှင်ညီမတို့ဆိုဒီတစ်ခေါက်က October November ပေါ့နော် October November ဘာမှမဆိုဒါပေမဲ့ရှောက်မယ်ဆိုရှင်ကသူကအခု spring ရှောက်မယ်ဆိုရှင်အခုဆိုရှင်ဒီဒီ October November ကြေးကသူတို့က application process ဖွင့်နေဖွင့်ပြီးတော့ရှောက်ရတယ်ပေါ့နော်ရှောက်ပြီးတော့မှသူကအဲ့မှာ application process ဒီဇင်ဘာလောက်မှာလုပ်ပြီးသွားပြီဆိုရှင် interview section ဝင်ရတယ်ဝင်ပြီးတော့မှအဲ့ interview section ဝင်ပြီးအောင်မှမပြီးသေးဘူးပေါ့နော်သူတို့ကဘာလုပ်ရလဲဆိုဒီ US Department ဘက်ကနေပြီးတော့ဟိုပြန်ပြီးတော့ဟိုခွင့်ပြုဒီပြန်ပြီးတော့selection ပြန်လုပ်ပြီးတော့မှနောက်ဆုံးသွားရတာမျိုးပေါ့နော်ပြီးရင် visa process တွေလုပ်တာမျိုးကြီးအဲ့လိုပုံစံမျိုးကြီးနဲ့သွားရတယ်ပေါ့ဆိုတော့အဓိကကတော့ fall ရှောက်မယ်ဆိုလို့ဆိုရှင်အကြောင်းညီမတို့ကဒီနှစ်စားတော့ခရီးရရှောက်အဲပြောရပြီဆိုရှင်ဒီ August မှာဒီဟိုဟာ spring ကိုသွားခြင်းနဲ့လို့ဆိုရှင်ဒီ October November လောက်ခရီးရအဲ့လိုမျိုးရှောက်ပေါ့နော်အဲ့လိုပုံစံမျိုးကြီ
းဒီမှာ exchange program က၅ဗတ်မလေးလာခင်အချိန်ရတဲ့ဟိုလေးလာပြီးတဲ့အချိန်မှာကိုပါရီပို့တိလာလဲ
ဟုတ်အော်လေးလာပြီးတဲ့အချိန်မှာကပို့ပြီးတော့အဲ့လိုအထောက်အကူပြုရပေါ့နော်။ဒါဆိုတော့ညီမမလာခင်တော့ကဆိုလို့ရှိရင်ညီမကဒီ art and craft နဲ့ပဲမှာရောဒီစုံဦးတီထွင်းနဲ့ပဲမှာရောညီမလှုပ်လာ3နှစ်လောက်ရှိပြီပေါ့နော်။ဒါပေမဲ့ဟိုကိုအဖြေရှာမရတဲ့အားရင်းလေးရှိရဲဆိုတော့ဒီ academic program ကို join ပြီးရတဲ့အချိန်မှာအခွင့်လန်းတွေလည်းရလာရဲ့ပြီးတော့အဓိကကသူတို့အနေနဲ့ရောဘယ်လိုမျိုးကြီးလုပ်နေရလဲ။ကိုကရောဘယ်လိုလမ်းကြောင်းလုပ်နေရလဲ။အဲ့အဲ့လိုမျိုးကြီးမြင်လာပြီးတော့တော်တော်လေးဟိုအထောက်အကူပြုရပေါ့နော်အဲ့လိုမျိုးရှိပါရဲ့ကို
ဟို Texas အပြင်တခြား baby နေတွေရောက်သေးလဲ
ဟုတ်ဆိုတော့အဲ့မပြင်ပါဘူးညီမတို့ New York, Philadelphia နဲ့ Washington DC တာနောက်ဆုံးပေါ့နော
်ဆိုတော့ New
York ပေါ့နော်ဆိုတော့ဒီအမှားကြောင့်ညီမတို့ကပါလေးလာရလဲဆိုတော့အဓိကညီမတို့ဒီ UN ကိုသွားတာမျိုးကြီးရှိရယ် UN မှာသွားပြီးတော့အဓိကကဟိုလေးလာရရဟာမျိုးကြီးတောက်က museum တွေသွားပြီးတော့လေးလာရရယ် Now Philadelphia ကြောင့်လည်းညီမတို့ဒီသူရဲ့ဒီ treatment တွေကိုညီမတို့လိုက်ပြီးတော့လေ့လာရတယ်ပေါ့အဓိကကတော့ညီမတို့ဒီ study tour ပေါ့နော်ဒီ US culture နဲ့ပတ်သက်ပြီးတော့ study tour ဖြစ်တဲ့ခါကျတော့အဲ့တပတ်လုံးအောင်လုံးဝဟိုအဲ့လိုစာရေးတည်ရနေရအောင်မဟုတ်ဘူးအဲ့လိုမျိုးဒီ museum တွေသွားလေ့လာရတယ်အဲ့လို UN သွားလေ့လာရတယ်အဲ့လိုပုံစံမျိုးကြီးရှိရပေါ့နော် Washington DC ရောက်လာတဲ့ခါကျတော့ညီမတို့ White House ကိုညီမတို့သွားလေ့လာရတယ်ပေါ့နော်ဆိုတော့ညီမတို့ဒီ fall 2023ကအရန်ကန်ကောင်းတဲ့ cohort ပေါ့နော်ဘာဆိုရှေ့ရဒီအကောဟော့တွေမှာဆိုလို့ရှိရင်ဒီ white house တွေကိုဝင်ခွင့်မရဘူး။ဒါပေမဲ့ညီမတို့ဒီ cohort မှာဆိုညီမတို့ white house တွေကိုဝင်ခွင့်ရရယ်ဝင်ခွင့်ရပြီးတော့ဒီမှာဆိုလို့ရှိရင်ဘယ်လိုမျိုးကြီး activities တွေလုပ်ခဲ့လဲဒါမျိုးကြီးကိုညီမတို့လေ့လာရရယ်ပြီးတော့နောက်ဆုံးညီမတို့ DC မှာကကြတော့ဒီ embassy ကနေပြီးတော့ certificate ပေးရပေါ့နော်။ဒီအဲ့ရခိုင်နာကိုညီမတို့အဲ့လိုမျိုးလုပ်တာမျိုးကြီးရှိပါတ
ယ်။ Okay ပါအမြင်များအခုလို video ကိုလာပြီးတော့တစ်ဆုံမေးမြန်းခွင့်အချိန်ပေးတဲ့အတွက်သူရဲ့ကျေးဇူးတင်ပါတယ
်။ Okay ညီမကလည်းကျေးဇူးတင်ပါတယ်။
VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
VOA စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့သိပ္ပံနဲ့ဤပညာကဏ္ဍမှာမြန်မာပြည်အလဲပိုင်းပူပြင်း၆ထွေတဲ့ရင်းနှီးကြောင်းတို့၆တုံမှာအပင်တွေကိုရေသိမ့်လောင်းစရာမလိုပဲရင်ငတ်တန်ခံနိုင်အောင်ကူညီပေးတဲ့ဘက်တီမာဆိုတဲ့မြက်အကြောင်းကိုဇီဝဤပညာရှင်ဒေါက်တာသန်းသန်းစင်ကိုဒေါခင်မျိုးသက်ကမေးမြန်းပြီးတင်ပြထားပါတယ်ခင်ဗျာ။
ဆိုင်ပြူရီမှာဟိုအများကိုလည်းကူညီပေးနေတဲ့ဒီ vegetable မြက်နဲ့ပတ်သက်ပြီးတော့သိချင်လို့ပါဆရာမဒီ vegetable မြက်ဟာအပင်တွေရဲ့မိတ်ဆွေလို့ဆရာမပြောပါတယ်ဘာကြောင့်ပြောတာပါလဲဆရာမ
မြက်လို့ပြောလိုက်လို့ရှိရင်ကျမတို့ဆိုင်ပြူရီသမားတော်တော်များများမြက်ဒီကိုဆိုင်တဲ့အပင်ရဲ့အစာရည်စာကိုလူယူစားတုံးနေဒီတော့မြက်ဆိုရင်ပေါင်းအနေနဲ့သတ်မှတ်ပြီးတော့ဟိုပေါင်းတက်စေးတန်တော်၎င်းနောက်ပြီးတော့လဲတူးပြီးတော့ပေါ့နော်တူးဆွဖဲရှားပြစ်ချင်တဲ့စိတ်ကစိုက်ပျိုးရေးသမားတိုင်းမှာရှိပါတယ်ဟိုမြက်ပေါင်ရင်ကိုမကြိုက်ချင်ဘူးကိုယ့်ရဲ့တီးနှံကိုအစာလုစားရလို့ထင်တယ်ပေါ့နော်ဒါပေမဲ့ဟိုဘက်တီဗာလို့ခေါ်တဲ့ဒီမိုက်ရိုကယ်ကရက်စ်ပေါ့နော်ဒီလိုမြက်လှဲ့လိုမျိုးပေါ့အရန်ထူးဆန်းတဲ့အရေးတွေးရှိရဲ့မြက်တစ်ခုပေါ့နော်ဒီဘက်တီဗာဆိုရဲမြက်ကလေးကတော့သူကအပင်တွေကိုသူကထူးထူးခြားခြားအကျိုးပြုတာကိုတွေ့ရပါတယ်
ဘလို့ပုံစံနဲ့အကျိုးပြုတယ်လဲပြောပြပေးပါရှင်မ
ဟုတ်ကဲ့သူကိုယ်တိုင်ကလည်းရင်ငတ်တဲ့ဒဏ်ကိုခံနိုင်စွမ်းရှိတယ်လို့သူ့နဲ့တွဲဆိုင်တဲ့အပင်အမျိုးမျိုးရှိပါလေဥမာဟင်းနှင်းဟင်းရွက်ပင်မဲ့ဖြစ်ဖြစ်တတိဝလန်နေစမှုကုန်ရန်တီးနှံဘာပဲမဲ့ဆိုင်ဆိုင်သူကအဲ့ဘက်တီဘာကိုခြံရံပြီးတော့ဆိုက်လိုက်တဲ့အခါမှာအဲ့ဒီအပင်ရဲ့တိုးတက်မှုကလည်းအရန်ကောင်းလာတယ်နောက်ပြီးတော့အဲ့အပင်ဟာစအာဟာရဓာတ်ပေါ့နော်အပင်လိုအပ်တဲ့အပင်ချိုက်နှစ်သက်တဲ့အာဟာရဓာတ်တွေကိုဘက်တီဘာရဲ့အမျက်မှာရှိတဲ့အန်ဇိုင်းတွေကနေပြီးတော့ဖြောထုတ်ပေးသလိုဖြစ်ပြီးတော့ပေါ့နော်ဒီအပင်ဟာဆိုရင်တခြားဘက်တီဘာနဲ့တွဲမဆိုင်တဲ့အပင်တွေထက်သူကပို့ပြီးတော့ဟိုကောင်းမွန်နေရအောင်ကျမတို့ကလက်တွေ့ပေါ့နော
်ဒီဒီရင်ငက်တဲ့တန်ခံနိုင်တာပဲလားဆင်မတခြားဘောအကျိုးပြုတာတွေကဘာတွေပါလဲဆင်မ
ခုဆိုလို့ရှိရင် climate change ဆိုရယာဒီဥတုပြောင်းလဲခြင်းကိုကဖြစ်နေပြီဖြစ်နေတဲ့အခါမှာဘသူကအဓိကခံစားရလဲဆိုရင်ကျမတို့စိုက်ပျိုးထုတ်လုပ်တဲ့တောင်သူတွေကယာဒီဥတုပြောင်းလဲတဲ့ဒဏ်ကိုတော်များများခံစားရပါတယ်ခံစားတဲ့အခါမှာသူ့ရဲ့ယာယီဥတုပြောင်းလဲခြင်းနဲ့မှာဒီမိုးခေါင်တာရေရှားတာပါပါတယ်နောက်တစ်ခုကရေကြီးရပါတယ်အဲ့ဒီအခါမှာဒီဘက်တီဗာမြက်လေးကရေငတ်တံလဲခံနိုင်တယ်နောက်ပြီးတော့ရေနစ်မြုပ်တဲ့တံခံနိုင်တယ်နောက်မီးလောင်တဲ့တံခံနိုင်တယ်နောက်ပြီးတော့စားငံရေဝင်တဲ့ဒေသတွေမှာလဲစားငံတံခံနိုင်တယ်နောက်အရန်အေးတဲ့ချင်းတောင်လိုနေရာမျိုးမှာဆိုရင်လဲခနိုင်စွမ်းရှိတယ်။ဥပြင်းချောင်းတွေ့ရဲ့နေရာမှာလည်းရှင်တန်နိုင်စွမ်းကောင်းတယ်။နောက်ပြီးတော့ရာသီဥတုပြောင်းလဲခြင်းကြောင့်ဖြစ်တဲ့ stress တွေပေါ့။အဲ့ဒါတွေကပြီးဆုံးသွားတဲ့အခါမှာသူကပုံမှန်တိုင်းပြန်လဲပြီးတော့ဟိုရှင်တန်လာတာကိုလည်းတွေ့ရတယ်ပေါ့နော်။အောပွဲကောင်းတဲ့မျက်လှဲ့လိုအပင်လေးပါလားလို့လည်းဟိုကဘာမှာတင်စားတာပေါ့နော်။ဒီတော့ဒီရေသွေးကိုကျမတို့ကယူပြီးတော့ဟိုတီးနှံစိုက်ပျိုးထုတ်လုပ်တဲ့နေရာမှာအသုံးပြုဖို့ကျမအနေနဲ့အကြံပြုချင်ပါတယ်ရှင
်။ဟုတ်ကဲ့။ဆမဆောဆောပြောတဲ့အချိန်မှာဒီအပင်အားဆိုလို့ရှင်ဒီရေငတ်တဲ့ဒဏ်ကိုခံနိုင်တယ်ပေါ့နော်ရေမရှိလဲပင်တွေအတွက်ကိုသူကအထောက်အကူပြုပေးတယ်ဆိုတော့ဘယ်လိုပုံစံနဲ့ပြုပေးတယ်လဲပြောပြပေးပါရှင
်ကျမတို့စိုက်ပျိုးရေးကပေါင်းနေနဲ့တတ်မှတ်ပြီးတော့ရှင်းပြတယ်ဆိုရင်မြက်တွေဟာသူကမြက်ဖွာမျိုးတွေများပါတယ်မြက်ဖွာမျိုးတွေဖြစ်တဲ့အတွက်သူ့ရဲ့ဘေးမှာရှိတဲ့သီးနှံအတွက်အစာကိုလူယူစားတုံးတယ်ပေါ့ဒါပေမဲ့ဘက်တီဘာကျတော့မြက်ဖွာမျိုးမဟုတ်ဘူးသူ့ရဲ့အမြင့်ကလေးတွေအားဆိုလို့ရှိရင်သူကတိုက်ရိုက်ဒဲ့ဆင်းတာပေါ့ဒဲ့ဆင်းတယ်ဟိုမြေကြီးကိုထိုးဖောက်ပြီးတော့ဆင်းတယ်သူကဘေးကိုမဖွာဘူးမဖွာတဲ့အတွက်သူကရှင်တွဲဆိုင်တဲ့အပင်ကိုသူကအစာလူယူမစားဘဲနဲ့အဲ့ဒီဆိုင်ပြိုးဆိုင်တဲ့အပင်ထက်နှဆိုင်တဲ့ဒေတာမှရှိရဲ့အာဟာရတွေပါသူကစုပ်ယူပေးတယ်ရေကိုလည်းစုပ်ယူပေးတယ်ဒီမြက်ကအမြက်က73ဘေး15ဘေးထိရှည်ပါတယ်ရှည်ပြီးတော့တွဲဆိုင်တဲ့အပင်ကိုရေပမလို့လုပ်ပြီးတော့သူကရေကိုထိမ့်ပေးနိုင်တယ်နောက်ပြီးတော့ရွာချတဲ့မိုးတွေလောင်းလိုက်တဲ့ရေတွေပေါ့နော်ကျမတို့စိုက်ပျိုးရေးမှာဆိုရင်ရေကအဓိကဖြစ်ပါတယ်ရေမရှိရင်အပင်ဆိုင်လို့မရဘူးမိုးရွာတဲ့ခါမှာရှိရဲ့ရေဟာစီးရေတွေဖြစ်သွားတာပေါ့ running water ဖြစ်သွားဒါပေမဲ့ဘက်တီဘာရှိနေတဲ့ခင်မှာကြတော့သူဟာစီးရေမဟုတ်တော့ဘဲနဲ့စိတ်ရေဖြစ်ရေအောက်ရေစုဆောင်မိနိုင်အောင်သူကကိုညီပေးတယ်အဲ့လိုမျိုးမြေအောက်ရေကစုဆောင်နေတဲ့အခါမှာအဲ့စိုက်ခင်းရဲ့ဒီ underground water table ပေါ့အဲ့အဲ့စိုက်ခင်းဟာဘက်တီဘာမစိုက်တဲ့စိုက်ခင်းနဲ့ဆိုင်သူကမိုးခေါင်ခြင်းပေါ့နော်ရေငတ်ခြင်းဆိုရယ်ရာဒီကိုသူကအေးအေးဆေးဆေး ပတိပါနဲ့တွဲပြီးတော့ကြော်ဖြန့်တိုင်တာကိုကျမတို့ကဟိုလက်တွေ့ပေါ့သိရတဲ့ခါမှာတော့တော်တော်လေးလဲဟိုခြေတန့်ပီတိဖြစ်ပါတယ်ဆရာမ
ဆရာမလက်တွေ့ရဗမာတွေ့ရဗမာပြည်မှာပါလားဆရာမဗမာတွေ့တာပါလ
ားဆရာမဟာဗမာပြည်မှာပါပထမတစ်ခုကတော့ဟိုကျမရဲ့စိုက်ခင်းလေးပေါ့မန္တလာဂါဒန်ဆိုတာဒီလိုမျိုးပေါ့နော်ဆရာမရဲ့ဒီလိုအဝိုင်းနဲ့စဝိုင်းနဲ့လုပ်တဲ့အဲ့ဒီဆိုင်ခင်းမှာအလဲကောင်မှာပေါ့နော်အုတ်ရိုးပောင်နဲ့အလဲပောင်မှာဒီဂန်းကော်ပင်နဲ့စွန်မွေးပင်နဲ့ကျမစိုက်ထားတာတွဲပြီးတော့ဒါပေမဲ့နွေရသည်တနွေရသည်လုံးခီးထွက်နေရနဲ့ရေမလောင်းပြစ်ဘူးအဲ့ဒီမှာစွန်မွေးပင်တွေကိုဗတီဘာကြားထဲမှာထည့်စိုက်ထားတာဗတီဘာနဲ့တွဲစိုက်တဲ့စွန်မွေးပင်တွေကတော့စိတ်လန်းပြီးတော့ကြံခဲ့တာကိုတွေ့ရတာပေါ့နော်ဂန်းကော်ပင်ကအမြင့်ထိုးပြီးတော့ဆင်းတဲ့အတွက်သူ့ရဲ့ရေတောင်းမြစ်ကရေကိုစောက်ယူစားတုံးနိုင်တဲ့အတွက်ရှင်သန်တာတော့โอเคဒါပေမဲ့သောမွေးပင်ကမစားနိုင်တော့သေးတယ်ပေါ့ဒါပေမဲ့သူဒီဗတိပါနဲ့လဲတွဲဆိုင်နိုင်တော့သုံးမွေးပင်ကစိတ်မိကြံရတာကျမကတော့အော်တကြီးပေါ့နော်ဗတိပါဟာသူ့နဲ့တွဲဆိုင်တဲ့အပင်ကိုအဟာရနဲ့မဟုတ်ဘူးရေငတ်ဒဏ်ခံပြီးတော့ drought resistant ပေါ့နော်မိုးခေါင်နဲ့ဒဏ်ကိုကျော်လွှားနိုင်အောင်ကုညီပါလားဆိုတာမျိုးသိခဲ့ရပါတယ်ဟိုနောက်တစ်ခုကတော့ပရာဟိတပြပင်ဆိုင်တဲ့နော်ရေနဂါဒင်းငါရဲ့ဆိုင်ခင်းနေရလဲသိရှိခဲ့ရပါတယ်ဆရာဒီရေနဂါဒင်းကတော့မြန်မာနိုင်ငံမှာတော့တော်တော်သိကြပါတယ်သူကတစ်ပင်ဆိုင်တဲ့နေရာမှာတော်တော်စိတ်အားထက်တန်တယ်သူဆိုင်တဲ့နေရာတွေကကြတော့ရေနံချောင်းနဲ့မကွေးရဲ့မြို့ဆောင်လမ်းမှာသူဆိုင်တာပေါ့နော်ပရာဟိတဥယျင်6မှာသူဆိုင်တဲ့ပင်လေးမှာသူကတပင်တပင်စီဆိုင်တာဒီဗတိပါရဲ့သဘောက6လဆိုလို့ရှိရင်ကိုပဲတားတက်က90တရာချီထွက်လာတော့သူကဖြတ်ပြီးတော့လဲညေအောင်နဲ့မာချင်းဘောသူရဲ့ပရာဟိတဥယျာဉ်6နဲ့ခုနှစ်ကိုရှင်လိုက်တဲ့အခါမှာခုနှစ်ကရေဆုပ်ဆက်လဲရှိရဲ့ဗတိပါနဲ့တွဲမဆိုင်ထောင်တနွေလုံးသူရေတားလောင်းသွားဒါပေမဲ့တွဲဆိုင်ထားတဲ့ဗတိပါကင်းကတော့သူကရေလဲတိတ်မလောင်းသွားဘူးဟိုသူ့ရဲ့ group performance ပေါ့အပင်ရဲ့ performance ကလဲစိန်လန်းဝေစာနေအောင်တွေ့တော့ဒီ
တကယ်ပေါ့နော်တက
ယ်ဟုတ်ကဲ့ဆရာမသူကလဲလက်တွေ့ဆိုတော့သူကလဲတော်တော်ယုံကြည်သွားထိုင်းနိုင်ငံတို့ဘာလို့မှကြတော့ wine ပြီးတော့အောင်စိုက်တယ်ဆရာမအလဲမာလေးထားပြီးတော့ wine ပြီးတော့ဗတိပါကိုရံပြီးတော့ wine ပြီးစိုက်တဲ့ဟိုတာတကတွေလဲရှိပ
ါဒေါက်တာတန်းတန်းရှင်ရဲ့ပြောကြားခြင်းနဲ့လဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
် VOE ရဲ့ season နဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့ဒါမှမဟုတ်ကိုဒေတာတွေကသတင်းထုတ်တွေကိုပေးပို့လို့ရဲဆိုရင်တော့ burmese@voenews.com ကိုပေးပို့နိုင်ပါတယ်ဗျာအခုတော့ကျွန်တော်တို့ရဲ့စနေနေ့ခင်းအစီအစဉ်လေးလည်းပြီးဆုံးခံနေပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လည်တင်ပြပါမယ်ခင်ဗျာ။တန်တွဲမြို့နယ်ကစစ်ကောင်စီရဲ့တခုရီသောလက်ကျန်စခန်းဖြစ်တဲ့ရေတပ်ပင်မရေငုံနယ်ဆေးရွေးတပ်စခန်းကိုအာကတတော် AA ကစက်တဘာ5ရက်နေ့ကအပိသက်သိမ့်ပိုင်နိုင်ငံကြောင်းစက်တဘာ6ရက်မှာ AA ကသတင်းထုတ်ပြန်ပါတယ်ဒီရေတပ်စခန်းကိုဩဂတ်စ်လ9ရက်နေ့ကစတင်ထိုးစစ်ဆင်ခဲ့တဲ့ဆိုပါတယ်အဲဒီရေတပ်စခန်းမှာစစ်ကောင်စီရဲ့အင်အား1200ကျော်တိရှိပြီးစစ်ကောင်စီတပ်ဖွဲ့ဝင်400လောက်ကိုရှင်းလင်းနိုင်ငံကြောင်းနဲ့စစ်အုံဆောင်ပစ္စည်းတွေနဲ့လက်နက်ခဲယံအမြောက်များကိုသိမ်းဆည်းရမိကြောင်းအေအေကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတုံ့ပြန်တာမျိုးမရှိသေးပါဘူးခင်ဗျာနိုင်ငံတကာသတင်းတွေဘက်မှာတော့ရုရှားတရုတ်နဲ့အီရန်နိုင်ငံတွေကလာမယ့် American သမ္မတရွေးကောက်ပွဲမှာမဲရရှိနိုင်မှုနဲ့ရွေးကောက်ပွဲရလဒ်တွေအပေါ်ဩဇာအစားတက်ရောက်နိုင်မှုအမေရိကန်မဲဆန္ဒရှင်တွေကိုပြစ်မှတ်ထားပြီးခေတ်မီနည်းပညာတွေနဲ့လှုပ်ဆောင်နေတယ်လို့အမေရိကန်ထောင်လိုင်းဌာနကတောက်ကြနေမှာပြောပါတယ်။ဒါကအစ္စရေးဘက်ကသတင်းတပုတ်မှာတော့ဂျော်ဒန်မြစ်အနောက်ဘက်ကန်ဘိုက်ဒါမြို့မှာအစ္စရေးတွေဝင်ရောက်အခြေချနေထိုင်တာကိုကန့်ကွက်တဲ့ပါလက်စတိုင်းဆန္ဒပြပွဲနဲ့ဝတ်ပြုပွဲမှာပါဝင်ခဲ့တဲ့တူရကီနယ်ဝအမေရိကန်နိုင်ငံသူတဦးဟာအစ္စရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားခဲ့ပါတယ်။ဒီသေဆုံးမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအလုံးဝမ်းနည်းစရာကောင်းတဲ့ဆုံးရှုံးမှုလို့ပြောဆိုခဲ့ပြီးသေဆုံးသူရဲ့မိသားစုကိုအဆိုအရကိုစားဝမ်းနည်းကြောင်းပြောခဲ့ပါတယ်ခင်ဗျ။ထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲ။ကျွန်တော်တို့ရဲ့ VOA စနေနေ့ခင်းအစီအစဉ်ကိုအဆုံးမသတ်မီခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ရရင်တော့ထုတ်လို့ရမှုကကုညာဝင်းအောင်ဖြစ်ပါတယ်ဗျ။ရုပ်သံဒါရိုက်တာကတော့ Jamal Deagle ဖြစ်ပါတယ်ခင်ဗျ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးပါခင်ဗျာ။ဒီကနေ့မနေ့အစီအစဉ်လေးကိုကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်။သောတာရှင်တွေနဲ့တကွမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြပါစေခင်ဗျာ။